Welcome to the Voice of America in Burmese.
ဟုတ်ပါရှင်ရှင် VOA American အစည်းအဝေး2024ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ကြာသပတေးညစီစဉ်တဲ့ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းလိုမီတာ192532ပြင်စနေတနင်္ဂနွေမှာဆိုရင်လိုင်းလက်မီတာ190ကနေလည်းပတ်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းအချိန်တည်းထုတ်လွှင့်ခြင်းတွေတိုက်ရိုက်နာဆင်ကြည့်ရှုနိုင်ပါတယ်ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပ
ါမင်္ဂလာညချမ်းပါရှင် BND ရဲ့အသွေတွေကနေကင်းဝေးကြပါစေကျွန်မခင်ပြူထွေးပါဂါဇာတောင်ပိုင်းကအဓိကစစ်ရုံတစ်ခုကိုစီးနင်းဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်နောက်မြန်မာသတင်းတွေထဲမှာဆိုရင်တော့အာနာသိမ်းမှုနောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေကြောင့်မြန်မာစစ်တပ်အင်အားတောင်းတဲ့ချီဆုံးရှုံးနိုင်တယ်လို့အမေရိကန်အခြေစိုက်ငြိမ်းချမ်းရေးသုတေသနအဖွဲ့ USIB ကခန့်မှန်းပါတယ်။နောက်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့မြန်မာစစ်သား300ကျော်ကိုပြန်ပို့လိုက်ပြီလို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးသွားပါမယ်ရှင်
။ Okay ပါမခင်ပြည်သူရေဒီသတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်ဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့မြန်မာတပ်ဖွဲ့ဝင်300ကျော်ကိုပြန်ပို့လိုက်ပါပြီ။နောက်မကွေးဘက်ကန်ကောနယ်မှာတော့ဒေသခံအ ਨੇ စုံကိုယ်သက်ဖြတ်ခံရတာမှာဒေသခံရွာသားက
ခုနကဒီကနေ့မှာစစ်ကြောင်းထုတ်လာနေတာမှာဒီနေ့ရွာထဲမှာပုံပြီးအန်စီဒါထဲမှာသူကဝန်ပင်တော်ကခုနရောက်ရှင်ဝါတယောက်ကိုယ်ရောက်အဲ့တားနေရတယ
်။နောက်စစ်မှုထမ်းဥပဒေထုတ်ပြီးထိုင်းကိုတရားမဝင်ဝင်ရောက်မှုများလာကလူငယ်မြန်မာလူငယ်40ကျော်ဖမ်းဆီးခံလိုက်ရပါတယ်အခုလိုသတင်းထွားလေးပြီးမှတော့ကြာသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခရမြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာကဏ္ဍတွေကိုဆက်တိုက်နားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ဂါဇာတောင်ပိုင်းကအဓိကစစ်ရုံတစ်ခုကိုကြာသာရင်းတွေကဝင်ရောက်ဆင်းနေတိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်အစ္စရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်လူတအုပ်သေဆုံးပြီးတော့အတော်များများဒဏ်ရာရခဲ့တယ်လို့ဂါဇာကျန်းမာရေးဌာနကတာဝန်ရှိသူတွေကလည်းပြောပါတယ်ခန်ယူနစ်မျိုးကနက်ဆာစေယုံကိုကြာတာရင်းတွေကစပြီးတော့စစ်စင်ရေးလုပ်နေတာဖြစ်ပြီးဒီစေယုံထဲမှာဟာမက်စ်အဖွဲ့ကတစားကန်တချို့ဖမ်းဆီးထားတယ်ဆိုတော့ခိုင်လုံတဲ့ထောက်လှမ်းရေးသတင်းတွေရထားတယ်လို့ Israel စစ်တပ်ထုတ်ပြန်ချက်တစ်ခုမှဖော်ပြပါရယ်တေဆုံးသွားတဲ့တစားကန်တချို့ရဲ့အလောင်းတွေတော့ဒီစေယုံထဲမှာရှိကောင်းရှိနိုင်တယ်ဆိုပြီး Israel စစ်တပ်ကပြောပါရယ်စစ်စင်ရေးမဆခင်ဒေသခံတွေပေးလို့ရရွှေ့ပြောင်းဖို့ညွှန်ကြားခဲ့ပြီးဒီလိုရွှေ့ပြောင်းနိုင်အောင်ပုံထူးနေကြတဲ့ကကေစေးရေးလမ်းကြောင်းဖွင့်ထားပြီးစေယုံမှာခိုးလုံနေကြတဲ့သူတွေထောင်ထဲချီဒေသတွင်းကထွက်ခွာသွားကြပြီဖြစ်တယ်လို့လည်းအစ္စရေးဘက်ကပြောပါရယ်။ဒါပေမဲ့ပါလက်စတိုင်းကျမ်းမာရေးဌာနကတော့စေယုံထဲမှာဆက်နေဖို့မလုံခြုံတော့ဘူးဆိုတော့ကိုစေဝင်တန်းတွေကသတိပေးချပေမဲ့လည်းအစ္စရေးတပ်ဖွဲ့တွေရဲ့ချောင်းမြောင်းပစ်ခတ်မှုတွေကြောင့်လူတွေပေးလို့ရကိုထွက်ခွာလို့မရပဲဖြစ်နေတယ်လို့ပြောပါရယ်။နေစီမထားဆရာဝန်များအဖွဲ့ကတော့ Israel ရဲ့ဒေတာတွေကထွက်ခွာဖို့အမိန့်ကိုရှုံချပါတယ်။စေယုံထဲမှာသူတို့ရဲ့ဝန်ထမ်းတွေကလူနာတွေကိုခက်ခက်ခဲခဲစေကူတာပေးနေတယ်ဆိုပြီးတော့လည်းနေစီမထားဆရာဝန်များအဖွဲ့ကပြောပါတယ်ရှင်
။ Ukraine နဲ့ Russia အပြန်အလှန်တိုက်ခိုက်မှုကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့နှစ်နိုင်ငံတာဝန်ရှိသူတွေကပြောလိုက်ပါတယ်။ Ukraine နဲ့ Russia ပိုင်းနဲ့အတွင်းက background ဒေတာမှာ Ukraine ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီး18ဦးဒဏ်ရာရသွားတယ်လို့ဒေတာအုပ်ချုပ်ရေးမှူးVasilev Olekov ကဒီနေ့ပြောလိုက်တာပါ။တရားရသူတွေက၅ဦးဟာကလင်းငယ်တွေဖြစ်တယ်လို့သူကဆက်ပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနေရာအများပြားကိုရုရှားကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်အနည်းဆုံး6ဦးထိထိခိုက်ဒဏ်ရာရခဲ့ပြီးအဆောက်အဦအတော်များများလည်းပျက်စီးခဲ့တယ်လို့ယူကရိန်းကဒီနေ့ February 15ရက်မှာပြောလိုက်ပါတယ်။ယူကရိန်းနိုင်ငံအနောက်ပိုင်းလဗစ်ပြည်နယ်အတွင်းမှာတော့ရုရှားရဲ့ဒုံးကျည်တွေထိမှန်ခဲ့တဲ့အတွက်လူ3ဦးထိခိုက်ဒဏ်ရာရခဲ့ပြီးအဆောက်အဦတွေနဲ့နေအိမ်တွေလည်းပျက်စီးခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးMaxim Kozeski ကပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုဆူဆူဝါဝါချင်းချောက်လာနိုင်တဲ့အခြေအနေတည်းရရှိနေတယ်လို့အရေးပါတဲ့လွှတ်တော်မတ်တယောက်ကပြောဆိုလိုက်ပြီးတဲ့နောက်မှာတော့အမေရိကန်ထိတ်တန့်အရာရှိတွေနဲ့အင်ဂျူတော်ကအမေရိကန်ပြည်သူတွေစိုးရိမ်မှုမဖြစ်အောင်ကြိုးပမ်းနေကြပါတယ်။ဘယ်လိုချင်းချောက်မှုဆိုတာကိုပြောမထားပဲဒီချင်းချောက်မှုနဲ့ပတ်သက်ပြီးတော့သမ္မတဂျိုးဘိုင်ဒန်အနေနဲ့ထောက်လှမ်းရေးအချက်လက်တွေကိုလျှို့ဝှက်မထားပဲဒါမှသာအမေရိကန်ပြည်သူတွေနဲ့မဟာမိတ်တွေကလိုအပ်တဲ့တုံ့ပြန်မှုတွေကိုချမှတ်ဆောင်ရွက်နိုင်မှာဖြစ်တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican လွှတ်တော်အမတ် Mike Turner ကပြောဆိုလိုက်တာပါ။ထိမှတ်မထားတဲ့ဒီပြောဆိုမှုကတခြားလွှတ်တော်အမတ်တွေကိုပါအံ့အားသင့်စေခဲ့တာပါ။ဘယ်လိုချင်းချောက်မှုမျိုးလဲဆိုတာမပြောပေမဲ့ပြည်ပနိုင်ငံစစ်တပ်တခုကမတည်ငြိမ်မှုတွေဖြစ်အောင်ဖန်တီးနိုင်တဲ့ချင်းချောက်မှုအဖြစ်လွှတ်တော်အမတ် Turner က ဒီတခြားလွတ်တော်အမတ်တွေကိုပေးပို့တဲ့အီးမေးလ်စာထဲမှာရေးသားထားတာကိုသတင်းမီဒီယာတချို့ကဖော်ပြခဲ့ကြပါတယ်။အခုချင်းချောက်မှုမှာရုရှားကအာကာသတွေကနေတိုက်ခိုက်လာနိုင်စွမ်းရှိတဲ့အခြေအနေချင်းချောက်မှုမျိုးပါဝင်နေတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကိုကူကားပြီးသတင်းမီဒီယာတော်များများကဗဟုသုတေနောက်ပိုင်းမှာဖော်ပြပါတယ်။အမည်မဖော်လိုတဲ့အမေရိကန်ဆိုရအရာရှိသူကတော့ဒါကတိတာထင်ရှားတဲ့ချင်းချောက်မှုအနေရဲ့လို့ဆိုနိုင်ပေမဲ့လည်းချက်ချင်းလက်ငင်းကြုံလာရနိုင်တာမျိုးမဟုတ်ပါဘူးလို့ VOA ကပြောပါတယ်ရှင်။
လာဝမှာခြေချမဲ့ခြေချောက်ချောင်းပါဆက်ရုပ်အာကသယာဉ်တစ်ခုကိုဒီနေ့လွှတ်တင်လိုက်ပါတယ
်5 4 3 2 1 ignition and lift off
ဒီမနေ့အစောပိုင်းအကောင်ကျော်တနာရီအချိန်လောက်မှာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အမေရိကန်အာကသစူးစမ်းလေ့လာရေးအေဂျင်စီ NASA ရဲ့ကနေဒီအာကသစင်တာကနေလွှတ်တင်လိုက်တာပါအားလုံးအဆင်ပြေမယ်ဆိုရင်တော့ဖေဖော်ဝါရီလ22ရက်နေ့မှာလဘော်ကိုရောက်သွားမှာဖြစ်ပြီးဒါဟာ1982ခုနှစ်အပိုလို17အာကာသယာဉ်ရောက်ပြီးနောက်ပိုင်းအမေရိကန်အာကာသယာဉ်လကဘာကိုဆင်းသက်တာပထမဆုံးအကြိမ်ဖြစ်သွားမှာပါ Nova C ဒါမှမဟုတ် Odysseus လို့ခေါ်တဲ့လဘော်ခြေချမဲ့ဒီစက်ရုပ်အာကာသယာဉ်ကို SpaceX Company ကထုတ်လုပ်ပြီး Texas ပြည်နယ် Houston မြို့အခြေစိုက် Intuitive Machines လင် Company ကတည်ထောင်တာဖြစ်ပါတယ်တန်းကျယ်တထေးကြီး Elon Musk ပိုင် SpaceX Company ရဲ့ Falcon 9ဒုံးပျံရဲ့ထိပ်ဖူးမှာ Nova C လိုက်ပါလွှတ်တင်လိုက်တာဖြစ်ပါတယ်ခင်ဗျာ
ပြည်ဝင် American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5.19 kHz 1953ညာ5.25 kHz 1783ညာလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာတာရီနေ့ညချမ်း VOA American တန်ကနေနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။2021ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကိုင်ပြပခါတွေကြမှာမြန်မာစစ်တပ်အင်အားတောင်းနဲ့ချီဆုံးရှုံးနိုင်တဲ့အကြောင်းလေလာဆက်စစ်သူတွေကပြောဆိုနေကြပြီးတော့ဒီဆုံးရှုံးမှုတွေကြောင့်အရက်သားလူငယ်တွေစစ်မှုထမ်းခိုင်းတဲ့အမိတ်အတင်းအကျပ်အသက်သွင်းလာတာလို့လေလာသူတွေကတုံ့တက်ပြောဆိုကြပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်ခဲ့တဲ့လက်နက်ကိုင်ပြပခါတွေကြမှာမြန်မာစစ်တပ်ဘက်ကတိုက်ပွဲမှာကြာဆုံးတဲ့သူထိခိုက်ဒဏ်ရာရသူတပ်ကနေထွက်ပြေးသူနဲ့လက်နက်ချသူစုစုပေါင်း 21,000 လောက်ရှိမယ်လို့အမေရိကန်အခြေစိုက်ငြိမ်းချမ်းရေးသုတေသနအဖွဲ့ USIP ရဲ့ပြီးခဲ့တဲ့နှစ်ကခန့်မှန်းချက်ကို Fox သတင်းဌာနကကိုးကားရေးသားပါတယ်ဒီခမန်းချက်ဟာမကြသေးခင်ဖြစ်ပွားခဲ့တဲ့ရှမ်းမြောက်ဒေသနဲ့ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေမှာဆုံးရှုံးမှုတွေမပါဝင်သေးတဲ့အတွက်အရေးအတွက်အတော်များများထပ်တိုးလာနိုင်တာကိုလည်းလေလာသူတွေကထောက်ပြကြပါတယ်။ပြီးခဲ့တဲ့နှစ်မေလအထိစစ်တပ်အတွင်းမှာတကယ်တမ်းတိုက်နိုင်တဲ့အင်အားတသိန်းခွဲလောက်ပဲကျန်တော့နိုင်တယ်လို့လည်း USIP ဖွဲ့ကခန့်မှန်းထားပါတယ်။မြန်မာစစ်တပ်ရဲ့တပ်အင်အားကိုအတိအကျပြောဖို့ယုံကြည်စိတ်ချရတဲ့ကိုးကားဖော်ပြချက်တွေမရှိပေမဲ့လို့လည်းအမေရိကန်ဘူထောက်လိုက်ရေးဌာန CIA ရဲ့ပြီးခဲ့တဲ့နှစ်ကစီးရင်တွေအရာကတော့တပ်ဖွဲ့ဝင်တသိန်းခွဲနဲ့၄သိန်းကျော်မှရှိမယ်လို့ခန့်မှန်းထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့တဲ့မြန်မာတပ်ဖွဲ့ဝင်300ကျော်ကိုပြန်ပို့လိုက်ပြီလို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းလက်တလောဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံခဲ့ကြတဲ့မြန်မာစစ်သား330ကိုဒီနေ့ဖေဖော်ဝါရီလ15ရက်နေ့မနက်ပိုင်းမှာပြန်ပို့လိုက်ပြီလို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြလိုက်တာပါ။သူတို့ကိုဘင်္ဂလားဒေ့ရှ်နယ်ဂျာဆောင်တပ်အကြီးအကဲဗိုလ်ချုပ်မူဟာမက်အက်စထရာဖာဇာမန်စစ်ဒီကီကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးဦးအောင်ကျော်မိုးလက်ကိုဒီနေ့မနက် 8:00 ကကော့စ်ဘာဇာမြို့မှာတရားဝင်လွှဲပြောင်းပေးရခဲ့တယ်လို့ဆိုပါတယ်။သူတို့ကိုရေကြောင်းကတဆင့်မြန်မာနိုင်ငံဘက်ချမ်းကိုခေါ်ဆောင်သွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နယ်ဂျာဆောင်တပ်ပြောခွင့်ရရှရီဖူအစ္စလမ်ကလည်းပြောပါတယ်ခင်ဗျာ။
မနေ့ကကျင်းပတဲ့အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမဲရီကိုရေတွက်နေချိန်မှာပဲဒီအင်ဒိုနီးရှားရဲ့ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဟောင်းပရာဘိုရိုဆူဘီယန်တိုကရွေးကောက်ပွဲမှာသူအနိုင်ရပြီလို့အခိုင်အမာကြေညာပြောဆိုလိုက်ပါတယ
်ကမနာနာနီဟောင်းစ်မန်ဂျာဒီကမနာငန်ဥန်တော့ဆလိုရိုရာဒီယာအင်ဒိုနီးရှား
ရွေးကောက်ပွဲမှာသူအနိုင်ရလိုက်တာဟာအင်ဒိုနီးရှားပြည်သူတွေရဲ့အောင်ပွဲပါပဲလို့အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းပရာဘိုရိုကသူ့ကိုထောက်ခံသူတွေကိုပြောဆိုသွားတာပါပရာဘိုရိုဟာသမ္မတရွေးကောက်ပွဲဝင်တဲ့တခြားပြိုင်ဘက်အုပ်ချုပ်ရေးမှူးဟောင်းတွေဖြစ်ကြတဲ့အန်နီစ်ဘက်စ်ဝဲဒန်နောက်ကန်ဂျာပရာနိုဝိုတို့ထက်မဲအရေးအတွက်အများကြီးရှိကအသာရနေတာတွေ့ရပါတယ်မဲရလက်ကိုတရဝင်းမထုတ်ပြန်သေးပေမဲ့လို့တီးကြလွတ်လက်တဲ့လူလူစစ်တမ်းတွေမှာတော့မဲအားလုံးရဲ့60ရာခိုင်နှုန်းကျော်ကို ပရာဘိုရူကအနိုင်ရထားတယ်လို့ဖော်ပြကြပါတယ်။ဒါပေမဲ့လည်းဒီခံမှန်းချက်မှန်မဲအလုံးရေးတွက်ပြီးတဲ့အချိန်ထိဆောင်ဆိုင်ရအောင်ပါ။ရွေးကောက်ပွဲရလဒ်ကိုတော့လာမယ့် match လ20ရက်နေ့မှာတရားဝင်ကြညာမှာပါရှင်။
ထိုင်းနိုင်ငံဘက်ကောင်းမြို့မှာတော့လေလူညဉ့်ဉန်းမှုကဂျမ်းမာကြီးထိခိုက်လာအောင်စွန့်ရတဲ့အဆင့်ကိုရောက်နေပါတယ်။ဖုံမှုန့်တွေများလာတာကြောင့်မျက်လုံးတွေရှားပြီးအသက်ရှူရတာခက်နေတယ်လို့အသက်59နှစ်အရွယ်ဆိုက်ကယ်တက္ကစီဆွဲနေသူတူကပြောပါတယ်။ဘက်ကောင်းမြို့ဟောင်းကောင်းကင်မှာဘက်ကောင်းမြို့ရဲ့ကောင်းကင်မှာမြူတွေလိုလေလူညဉ့်ဉန်းနဲ့ဖုံတွေလွှမ်းနေတာကြောင့်တက်နိုင်ရင်ဝန်ထမ်းတွေအင်ကနေလှုပ်လှုပ်ကြဖို့လုပ်ငန်းရှင်တွေနဲ့အာဏာပိုင်တွေကလည်းတိုက်တွန်းနေပါတယ်။မနေ့ပြန်တောက်ကြနေလောက်ထိလေလူညဉ့်ဉန်းမှုဆိုးနိုင်သေးတယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်။လေလူညဉ့်ဉန်းမှုတိုက်တွာချက်အရ IQ Air Internet Seminar ရဲ့ဖော်ပြချက်မှာဘန်ကောက်မြို့ဟာကမ္ဘာလေလူညဉ့်ဉန်းမှုအဆိုးဆုံးနံပါတ်၈နေရာမှာရှိနေပြီးကမ္ဘာ့ကျန်းမာရေးအဖွဲ့သတ်မှတ်ထားတဲ့မြို့မှာရှိမဲ့လေထက်ဖုံးမှုပါဝင်မှု15ဆများနေပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တိုင်းရဲ့ Ferrilla 15ရဲ့ကြာသပတေးနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမက်ခင်ဖြူထွေးနဲ့ပြောပြခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဇက်တိုက်ပါပထမဆုံးကတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့မြန်မာတပ်ဖွဲ့ဝင်300ကျော်ပြန်ပို့လိုက်တာပါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်အယောက်300ကျော်ကိုရေချောင်းကနေတဆင့်ဘင်္ဂလားဒေ့ရှ်ဘက်ကဒီနေ့ပြန်ပို့လိုက်ပါပြီတင်ပေါ်နဲ့နှစ်သုတ်ခွဲပြီးပြန်လဲပို့ဆောင်ခဲ့တဲ့သူတွေထဲမှာထိခိုက်ဒဏ်ရာရသူတွေလည်းပါတယ်လို့ဆိုပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့စစ်ကောင်စီနယ်ခြားဆောင်ရဲတပ်ဖွဲ့ဝင် BGP နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကို February 15ရက်ဒီကနေ့မှာဘင်္ဂလားဒေ့ရှ်ဘက်ကနေရေချောင်းကနေတစ်ဆင့်ပြန်လဲပို့ဆောင်ခဲ့ပါတယ်ရိုဂျာအရေးကူကြီးပေးတဲ့သူကိုတင်ဆိုးကဗီယိုမြန်မာပိုင်းကိုအခုလိုပြောပါတယ်
။ဟိုကလည်းအဲ့ဒီ Dusted ဆိုတော့ဒီနေ့ Dusted မလားဒီနေ့ပို့မှာဆိုတော့သူတို့ကတိတ်ပြောချင်တာဘူးဘာလို့ဆိုတော့သူတို့တင်မောင်းနဲ့သွားမှာ300ကျော်တယ်သူတို့ကတင်မောင်းနဲ့ပို့မှာသူတို့ကအစီအစဉ်လောက်တာသူတို့ပထမတော့လေရင်နဲ့ပို့ဖို့အစီအစဉ်ရှိတယ်ဒါပေမဲ့ဟိုကစတဲဟိုကစစ်တကသူတို့ကိုတင်မောရမယ်ကော်မန်ဆိုပြီးတော့ပြောတော့ဒီကတော့အားကျပိုးကြည့်တာဘင်္ဂလားဒေ့ရှ်ကဟိုကလက်မလာမကွန်းသူတို့လူတွေလာတယ်လာပြီးတော့စကားတွေပါတယ်ပြောတယ်ပြောပြီးတော့သူတို့တင်မောရမယ်ကော်ဝါမယ်ဆိုပြီးတော့ပြောကြတယ်ဒါမှကျွန်တော်သိသလောက်ဆိုရင်တော့သူတို့ဒီကနေတင်မောနဲ့သူတို့အစကောနဲ့ပို့ပြီးတော့သူတို့ဘေးအပန်ဘောက်ကိုပို့ပေးမယ်အဲ့ဒီကနေသူတို့ကသူတို့ပြောပေါ့
ဒီလူတွေကိုတင်မောနဲ့လက်တော့ခွဲပြီးတော့ပို့ဆောင်မှုပြင်ဆင်ထားပြီးပထမအတုံးမှာအယောက်200နီးပါးတင်ပြီးတော့ဒီမနက်ပိုင်းမှာပို့ဆောင်ခဲ့ပါတယ်ကျန်လူတွေကိုလည်းဒီနေ့နေ့ပိုင်းမှာထပ်မံပြီးတော့ပို့ဆောင်မယ်လို့သူကပြောပါတယ်ပြန်ပို့ခံရတဲ့ဒီလူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုပြီးခဲ့တဲ့ February 4ရက်နေ့ကနေ9ရက်နေ့အတွင်းဝေရောက်လာသူတွေဖြစ်ပါတယ်ရခိုင်ဒေသမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတို့ကြားတိုက်ပွဲပြင်းထန်ချိန်မှာသူတို့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာဖြစ်ပါတယ်။ဒီကနေ့ပြန်လည်ပို့ဆောင်ခံရသူတွေမှာတရားရသူတွေလည်းပါဝင်တယ်လို့ကိုတင်ဆိုးကပြောပါတယ်။သူတို့ဘင်္ဂလားဒေ့ရှ်ထဲနေထိုင်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ်။
ဒီရှိုးရဲတနက်တရားတဲ့ရထားတာရှိတယ်ဒီမှာကတော့ဆေးတော့ယာယီဆေးတော့ကိုပေးတာပေါ့ MSN နဲ့ contact လုပ်ပေးတယ်ပထမတော့သူတို့ကိုတားလာတော့နေစင်းနာမှာအဲ့ဒီတောင်ဘူးဆိုတဲ့တဲကခုပဲတောင်ဘူးမဟုတ်ဘူးဒီပဲတောင်ဘူးကအဲ့ဒီကျောင်းမှာဝယ်တားတယ်ဒါပေမဲ့တိတော့မဟန်ဘူးဗျာဆောင်းတွေပါတယ်ဘာမှမရှိဘူးချက်တလို့ပဲနေကြတယ်ပုံစံမျိုးပါပဲအဲ့လိုလုပ်ကြတယ်နောက်ပါကြတော့သူတို့ကားနဲ့သူတို့တည်လာတယ်ဘေဟိုသူကမတော့မပြောဘူးကျွန်တော်တို့တည်တလို့ဆိုရင်သူတို့ refugee camp ရဲ့အဲ့ဒီမှာပမာပြည်ဘက်ကိုပို့မယ်စကန်လုပ်ထားတာရှိတယ်အဲ့ဒီနေရာမှာသူတို့ထားတယ်အဲ့ဒါကို MSF ပါနေပြီးတော့စစ်ကူပေးတယ်ဒီလိုပဲကျွန်တော်တို့တည်တယ်လက်နက်တွေကိုဒီကဟိုဟာနေဆက်လုံချူရဲ့တက်ကယူထားတယ်ကျွန်တော်တည်တလို့ဆိုရင်သူတို့ပြန်တဲ့အခါကျတော့အဲ့ဒါကိုသူတို့ကတုတ်ပုတ်ပြီးပေးမယ်လို့ပြောတယ်
ဘင်္ဂလားဒေ့ရှ်အခြေစိုက်ဒါကထရီဘျူသတင်းဌာနကဖော်ပြချက်အရပြန်ပို့ခံရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထဲဝင်ရောက်လာသူ330အနက် BGP အဖွဲ့ဝင်302ဦး BGP အဖွဲ့ဝင်မိသားစုဝင်4ဦးနဲ့တပ်မတော်သားမဟုတ်သူ4ဦးတို့ပါဝင်တယ်လို့ဖော်ပြထားပါတယ်။တမ်မကြီးဦးအောင်ကျော်မိုးဦးဆောင်တဲ့မြမကိုယ်စားလှယ်အဖွဲ့ဟာ ဒီကနေ့မနက်ပိုင်းမှာကော့ဆပ်ဘဇာအင်းအားနီမှာရှိတဲ့ရေတက်စိတ်ခံတရားကိုရောက်ရှိလာပြီးတော့ဒီလူတွေကိုလက်ခံခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့စစ်ကောင်စီနေသားဆောက်ရဲတပ်ဖွဲ့ဝင် BGP နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုမြန်မာနိုင်ငံကိုမကြခင်ပြန်ဖို့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဟာဆန်မာမုတ်ကပြီးခဲ့တဲ့ February 12ရက်နေ့မှာပြောကြားထားပြီးနောက်ပိုင်းမှာပဲအခုလိုပြန်ပို့လိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်အဲ့ဒီမှာတာဝန်ထမ်းဆောင်နေကြတဲ့တန်တမန်တွေကိုလည်းဘေးလွတ်ရာပြောင်းရွှေ့နေတယ်လို့နိုင်ငံသားဝင်ကြီးဟာဆန်မာမုတ်ကပြီးခဲ့တဲ့ရက်ပိုင်းကပြောဆိုခဲ့ပါသေးတယ်။ရခိုင်ဒေသမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတို့ကြားတိုက်ပွဲပြင်းထန်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဟာအိန္ဒိယဘက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိတ်ဆောင်တာတွေလုပ်ခဲ့ပါတယ်။ပဇာကင်ကလည်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အယောက်900နီးပါးကိုအိန္ဒိယဘက်ကနေပြန်လည်ပို့ဆောင်ခဲ့တာရှိခဲ့ပါတယ်။လက်ရှိမှာတော့ဒီထွက်ပြေးခိုးလုံသွားတဲ့တပ်ဖွဲ့ဝင်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထိုးကို VOA ဘက်ကဆက်သွယ်နေပေမဲ့အခုထိပြန်လည်ဖြေဆိုတာမရှိသလိုသူတို့ဘက်ကသတင်းထုတ်ပြန်ထားတာလည်းမရှိသေးပါဘူးရှင်
။ဘင်္ဂလားဒေ့ရှ်ဘက်ကပြီးခဲ့တဲ့အပတ်အစပိုင်းတည်းကထွက်ပြေးသွားခဲ့တဲ့မြန်မာတပ်ဖွဲ့ဝင်300ကျော်နောက်ဆုံးရေချောင်းကပဲပြန်ပို့လိုက်တာအလိမ်မှာပြောပြခဲ့တာပါ။အခုတော့မကွေးဘက်ကံကောနယ်မှာဒေသခံအ ਨੇ စုံ9ဦးသတ်ဖြတ်ခံခဲ့ရတာပါ။ကံကောမြို့နယ်မြောက်ပိုင်းတင်တော်ကြေးရွာနဲ့ရှေဘူကြေးရွာကဒေသခံမျိုးသား9ဦးကိုစစ်တပ်ထောက်ခံတဲ့ပြူစောထီတွေကဖမ်းဆီးတပ်ဖြတ်ခဲ့ပြီးအမျိုးသမီးအများစုနဲ့ကလင်းငယ်တွေပါဝင်19ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံရွာသားတွေကပြောနေကြပါတယ်။တချို့ဒေသခံတွေကလည်းကြေးရွာတွေထဲမဝင်ရောက်နိုင်ပဲတိမ်းရှောင်နေရပါတယ်။ဒီအကြောင်းသတင်းပေးပို့လာတာကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
မကွေးတိုင်းကံကောမြို့နယ်မြောက်ပိုင်းကစစ်တပ်ထောက်ခံသူအများစုနေထိုင်တဲ့မြောက်ခရမ်းရွာကပြူစောရီးတွေဟာရွာနဲ့တမိုင်ပတ်ချလဲဝေးတဲ့တင်တော်ရွာနဲ့ရွှေဘိုရွာကိုဖေဖော်ဝါရီ14ရက်မနက်ပိုင်းကလက်နက်ကြီးလက်နက်ငယ်တွေပစ်ဖောက်ဝင်ရောက်ကာနယ်မြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်။ကြေးရွာတွေကိုဝင်ရောက်ချိန်မှာကြောက်လန့်ပြီးမပြေးနိုင်ပဲပိတ်မိနေတဲ့တင်တော်ကြေးရွာနဲ့ရွှေဘိုကြေးရွာကအမျိုးသား9ဦးကိုတတ်ဖြတ်သွားတယ်လို့ဒေသခံတွေကပြောတာပါ။ဒါအပြင်အမျိုးသမီးအများစုနဲ့ကလေးငယ်တွေအပါအဝင်19ဦးကိုလည်းမြောက်ခရမ်းရွာကိုဖမ်းဆီးခေါ်ဆောင်သွားပါသေးတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ဒေသခံတဦးကဖြစ်စဉ်ကိုအခုလိုပြောပြပါဗျ
။ကိုရိုနာဗီးရပ်စ်လောက်မှာစစ်ကြောင်းထိုးလာရင်းနဲ့မှာဒီလိုမျိုးဟဲ့မပူဖမ်းဆီးတာခဏစုစုပေါင်းပင်တော်က9ရောက်ရှင်ဘောက9ရောက်9ရောက်အရက်သားကြီးတွေလည်းသူကအရင်မှာဟိုဘီးရော်ဒီမှာဆစ်ရှုံနေနေတော့ပြမအခင်းကြီးလို့တော့ပရင်းတင်းဖို့သူပြန်လာရတယ်အဲ့လိုဖြစ်သွားတာအမျိုးသားတွေဒီဝဲဆက်ဆံတယ်။ဟုတ်တယ်မနေ့ကမှဖန်ဖြစ်တယ်ဒီနေ့လည်းဘယ်မှာတက်တာလဲဘာလို့ဘယ်လိုလဲတော့ဒီတော်တော်တော်လေးရှိဖို့ကြားမှာလေညနေမင်းမောင်မတူရချောင်းမကြီးခဏလေးမပြေရ။ကိုအတိအကျဖေတော့ဘိုးတော်ကြီးပြောင်းနေမင်းမကြီးရောပါဝင်ကိုမင်းနေရောပေါ့ကွာ။ဆူဆူပေါင်း19ရောက်ကိုလည်းတို့ဖန်ထားတယ်။ဟို19ရောက်ပြ19ရောက်မှာတလေးဟို7မိနစ်သားရောက်ပါလေ။တော့လင်းမြစ်တမီးတွေရောက်ပါတယ်။ပုံမြစ်တမီးတွေလည်းရောက်ပါတယ်။ဒါအမီတွေဒီခေါ်တော့လာပေါ့။အဲဒီမှာဆက်ကူရောမှာမိုင်းမာရာဆက်ကူနေရောယောက်ျားကနှစ်ယောက်ပြ။ဒီကလေးငယ်လေးပါဝင်
။ဒီကလေးငယ်လေးအပါဝင်တက်ဖြတ်ခံရသူတွေဟာအသက်60ကျော်အပါဝင်အသက်20ကနေ30အပိုင်းခြားထိအမျိုးသားတွေဖြစ်ပြီးတေဆုံးတဲ့ရုပ်အလောင်းတွေမှာလက်ပြန်ကျိုးတွေတုတ်ထားပြီးဥကောင်းပွင့်ထွက်ဒဏ်ရာတွေအပြင်ထိုးသွင်းပြက်ရှဒဏ်ရာတွေနဲ့တေဆုံးနေတာလို့ရုပ်အလောင်းကိုမိသကြိုပေးခဲ့သူတွေကပြောပါတယ်။ဒါအပြင်ကြေးရွာတဲကိုလက်နက်ကြီးလက်နက်ငယ်ပစ်ခဲ့ဝင်ရောက်လာချိန်မှာလည်းလက်နက်ကြီးအစထိမှန်ကအမျိုးသားတဦးတေဆုံးခဲ့ပြီးစုစုပေါင်းဒေသခံ10ဦးအသက်ဆုံးရှုံးခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့အမျိုးသမီးနဲ့ကလေးငယ်တွေနဲ့ပတ်သက်လို့ဒီကနေ့အထိပြန်မလွတ်သေးပဲသတင်းလည်းမကြားရသေးဘူးလို့ဒေသခံတွေကပြောပါတယ်။အရက်သားတွေဖန်းစီတက်ဖြတ်ခံရတာကြောင့်မြောက်ခရမ်းကျေးရွာအနီးကကျေးရွာတွေဖြစ်တဲ့တင်တော်ရွှေဘုံမြင်သားကုန်းရွာစတဲ့ကျေးရွာ900ထဲမနည်းကဒေသခံတွေဟာကျေးရွာတွေကိုပြန်ဝင်ကြပဲဘေးလို့ရာကိုတင်းရှောင်နေကြပါတယ်အခုလိုအခြေအနေတွေကြောင့်စိုးရင်ထိတ်လန့်နေရတယ်လို့တက်ဖြတ်ခံရမှုမှာသေဆုံးသွားသူတဦးနဲ့နီးစပ်သူကသူတို့အခြေအနေတွေကိုအခုလိုပြောပြပါတယ်စိုးရင်ရတယ
်အခုဆိုရင်ကျွန်တော်လောက်လို့ဆိုရင်ကျွန်တော်ပတ်ဖို့ဒီကြည့်အောင်လည်းဒီဘက်ကိုပြန်မှမင်းရဲ့အောင်ဖြစ်နေပြီကျွန်တော်တို့ရောနေတော့မကောင်းဘူးရွှေဘိုးကဆက်ပြီးမကြည့်နေကြရတယ်။မင်းတို့တင်နေတော့ကျွန်တော်တို့နေထားပုံမှန်မှန်တော့ပြည်သူတွေပြောင်းဝင်နေတာပြည်သူတွေနေလာတော့တိုးတောင်တဲ့ဘဝတွေမှာလည်း
2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့မှာအင်ချီ240နီးပါးရှိတဲ့တင်တော်ကြီးဝါကိုစစ်တပ်ကနယ်မြေရှင်းလင်းဝင်ရောက်ခဲ့ပြီးနေအိမ်တွေကိုမီးရှို့ခဲ့တဲ့အတွက်အင်ချီ150နီးပါးမီးလောင်ပျက်စီးခဲ့တယ်လို့တပ်ကြီးရွယ်အိုနှစ်ဦးလည်းတပ်ဖြတ်ခံခဲ့ရသေးတယ်လို့ဒေသခံတွေကပြောပါတယ်ဒေသခံတွေကိုတပ်ဖြတ်ဖမ်းဆီးသွားတဲ့မြောက်ခရမ်းရွာဟာစစ်တပ်ထောက်ခံတဲ့ပြူစောရီတွေအကောင်နဲ့ကြေးရွာတွေဟာဖြစ်ပြီးကြေးရွာထဲမှာခံစစ်အခိုင်အမာပြင်ဆင်တာတွေအပြင်လက်နက်အင်အားတောင့်တင်းတဲ့ကြေးရွာတရွာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်2023ခုနှစ်စက်တင်ဘာလတုန်းကကာကွယ်ရေးတပ်ဖွဲ့ဝင်တွေကမြောက်ခရမ်းကြေးဝါကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးပြန်လည်ဆုတ်ခွာချိန်မှာကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးကိုပြူစောတိတွေကဖမ်းဆီးမိခဲ့ပြီးအဲ့ဒီနောက်မှာတော့ဖမ်းဆီးခံရတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးကိုနှိပ်စက်ကမီးရှို့တပ်ဖြတ်တာတွေလုပ်ခဲ့ပါသေးတယ်ခင်ဗျာ
မကွေးဘက်ကံကောင်းနယ်မှာဒေသခံအ ਨੇ စုံကိုတပ်ဖြတ်ခံခဲ့ရတာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့စစ်မှုထမ်းဥပဒေထုတ်ပြီးထိုင်းကိုတရားမဝင်ဝင်ရောက်မှုများကမြန်မာလူငယ်40ကျော်ဖမ်းဆီးခံလိုက်ရတာပါထိုင်းမြန်မာနယ်စပ်တပ်ခရိုင်နဲ့ကန်ချနာဘူရီခရိုင်ထဲမှာဖေဖော်ဝါရီလ14ရက်နေ့တနေ့တည်းမြန်မာလူငယ်40ကျော်ကိုဖမ်းဆီးခဲ့မိတယ်လို့ထိုင်းနယ်ကြားဆောင်တပ်ကပြောလိုက်ပါတယ်မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ကြောင့်စစ်မှုထမ်းလုပ်တဲ့လူငယ်တွေထိုင်းနိုင်ငံတဲကိုတရားမဝင်လမ်းကြောင်းတွေကနေဝင်ရောက်တာများလာနေပါတယ်ဒီသတင်းကို VOA သတင်းတောက်မတ်အေးမှပြောပြပေးပါအောင်ခင်ဗျာ
မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ကြောင့်စစ်မှုထမ်းလိုတဲ့လူငယ်တွေဟာထိုင်းနိုင်ငံထဲကိုတရားမဝင်လမ်းကြောင်းတွေကနေဝင်ရောက်လာကြရမှာတက်ခရိုင်ဖွဖရမြို့နယ်ထဲမှာတော့28ဦးကန်ချနာဘူရီခရိုင်မှာတော့18ဦးတနေ့တည်းဖမ်းမိခဲ့ပါတယ်တက်ခရိုင်ထဲမှာမြန်မာလူငယ်တွေဖမ်းမိကြောင်းထိုင်းနယ်ခြားဆောင်တပ်ကဘူမူကြီးနတ်တခေါ်ရမ်ထစ်ကအခုလိုပြောသွားခဲ့ပါတယ်
ครับเวลาประมาณ 4:00 นะครับก็เจ้าหน้าที่ทหารนะครับลาดตระเวนนะครับมาพบนะครับแรงงานชาวเมียนมานะครับเป็นผู้ชาย11คนรวมเป็น27คนนะครับ27คนจะมาที่ไหนกันเราอ่ะ
นลีสุงาทุตัพแพ่ก็บูมูจีပြောဆိုသွားတာကတော့ကျွန်တော်တို့กินเล่ตัพแพ่ဝင်นี่14ရက်နေ့ည10:00นมาမြန်မာနိုင်ငံသားတွေပုံအောင်နေတာကိုတွေ့ရှိခဲ့တာပါသူတို့ကိုခေါ်လာတဲ့ပွဲစားလမ်းပြတွေကတော့ထွက်ပြေးသွားခဲ့ပါတယ်မြန်မာနိုင်ငံသားတွေဟာအသက်20နဲ့25နှစ်ကြားလူငယ်ပိုင်းတွေပါသူတို့28ယောက်ကိုဖမ်းမိပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဖေဖော်ဝါရီလ14ရက်နေ့တနေ့တည်းမှာပဲမြန်မာ40ကျော်ဖမ်းမိတာဖြစ်ပြီးလူငယ်တွေဟာမြန်မာနိုင်ငံကမြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ကြောင့်ထွက်လာကြတာဖြစ်တယ်လို့လည်းအလုံသမားရေးလှုပ်ရှားသူဦးမိုးကျိုးကလည်းအခုလိုပြောပါတယ
်ဖုတ်ဖရမြို့နယ်ငပြောတော်တခုရဲ့အဲ့မှာတရားမဝင်နေစားဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာ28ယောက်အမျိုးသားက17ယောက်အမျိုးမျိုး17ယောက်ကိုနေရဆောင်နေကြဆောင်တပွဲရနေပြည်စီပြီးတော့ဖမ်းဆီးလိုက်တယ်ဆိုတဲ့အကြောင်းကျွန်တော်သိရပါတယ်အရွယ်ရောက်ပြီဆိုင်စစ်မှုမထမ်းမလီရအ ਨੇ စုံနှစ်နှစ်စစ်မှုမထမ်းမလီရဥပဒေကြောင့်စစ်မှုထမ်းရမှာဖြစ်တဲ့အတွက်မြန်မာနိုင်ငံအရွယ်ကောင်းလူငယ်တွေကဒီဥပဒေကိုပေါ်မှာစိုးရင်ကြောက်ကြမှုကြီးစွာဖြစ်ပေါ်ပြီးတော့ပြဲထွက်လာကြတဲ့သဘောပါပဲအလားတူအဲဖေဖော်ဝါရီ14ရက်နေ့မနေ့ပိုင်းမှာပဲထိုင်းနဲ့မွန်ပြည်နယ်နယ်စပ်ကန်ချနာဘူရီခရိုင်ထဲမှာတရားမဝင်မြန်မာ18ယောက်နဲ့လမ်းပြတစ်ယောက်ကိုဒေသဆိုင်ရာလုံခြုံရေးအဖွဲ့ကနေဖမ်းမိပါတယ်ဗျဒါကြောင့်မို့လို့အဲ့ဒီတနေ့တည်းပဲအားလုံးပေါင်း54ယောက်နဲ့လမ်းပြ2ယောက်ဖမ်းဆီးရမိတာဖြစ်ပါတယ်
ထမ်းမိတဲ့မြန်မာနိုင်ငံသားတွေကိုတော့ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာမှုတွေနဲ့အရေးယူသွားမှာဖြစ်ပြီးလဝကဥပဒေနဲ့အရေးယူသွားမှာဖြစ်တယ်လို့လဲဆိုပါတယ်။စစ်ဘုရန်ဥပဒေကျင်ညာပြီး9ရက်အတွင်းမှာပဲစစ်မှုမထမ်းလို့တဲ့မြန်မာလူငယ်တွေဟာထိုင်းမြန်မာနယ်စပ်ဘက်ကိုထွက်ခွာလာကြသူတွေရှိတယ်လို့တချို့ကလည်းတိုင်းရင်းသားလက်နက်ကင်နယ်မြေတွေစီကိုရောက်သွားကြတာတွေလည်းရှိနေပါတယ်ရှင
်။စစ်မှုထမ်းဥပဒေထုတ်ပြီးထိုင်းကိုတရားမဝင်ဝင်ရောက်လာတဲ့လူငယ်တွေများလာကမြန်မာလူငယ်40ကျော်ဖမ်းဆီးခံလိုက်ရတာကိုမအေးမှပြပြခဲ့တာပါ။အခုတော့နိုင်ငံရေးစပေအထူးကထုတ်ဝေတဲ့စာအုပ်တိုက်လိုက်စင်ပိတ်ခံရတာပေါ်သုံးသက်ချက်ပါ။နိုင်ငံရေးစပေတွေအထူးကထုတ်ဝေနေတဲ့စာအုပ်တိုက်တတိုင်းနဲ့ပုံနှိပ်ဆက်တစ်ခုရဲ့လုပ်ငန်းလိုက်စင်တွေကိုပြီးခဲ့တဲ့ရက်ပိုင်းတည်းစစ်ကောင်စီကပိတ်သိမ်းလိုက်တာဟာလူငယ်တို့ကြားစစ်ကောင်စီကိုဆန့်ကျင်တွန်းလှန်လိုတဲ့စိတ်ဓာတ်တွေပုံမှုရှင်သန်ဖွံ့ဖြိုးလာတာမျိုးမဖြစ်ရအောင်ဟန်တားလိုက်တဲ့သဘောမျိုးဖြစ်နိုင်တယ်လို့စာရေးသူတချို့နဲ့ဝါရင်စာရေးဆရာတချို့ကသုံးသက်လိုက်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာလူထုမျက်စိပွင့်နားပွင့်ဖြစ်စေမဲ့စာပေမျိုးထပ်မထုတ်ရအောင်စာအုပ်တိုက်တွေကိုပြင်းထန်စွာသတိပေးလိုက်တဲ့သဘောလို့လည်းမြင်ကြပါတယ်။ကိုညံဝဲအောင်စူးစီးပြောပြပေးပါအောင်ခင်ဗျာ။
ကျန်းကျန်းရေးဝန်ကြီးဌာနက2014မြန်မာနိုင်ငံမှာပြဋ္ဌာန်းခဲ့တဲ့ပုံနေချင်းနဲ့ထုတ်ဝေခြင်းဥပဒေပုံမှန်10ပါအချက်တွေနဲ့ညီစွန်းလို့ဆိုပြီးရန်ကုန်အခြေစိုက်တိုးမြင့်စာအုပ်တိုက်ထုတ်ဝေသူဦးဝင်းစော်လတ်ရဲ့ထုတ်ဝေခွင့်လိုင်စင်နဲ့သူတို့တိုက်ကစာအုပ်တွေရိုင်းနှိပ်ပြီးတဲ့လာပြည့်လင်းပုံနေတိုက်ရဲ့လုပ်ငန်းလိုင်စင်ကိုပါ2024ဇန်နဝါရီ29ကစလို့ပေးသိမ်းလိုက်ကြောင်းစစ်ကောင်စီပိုင်သတင်းစာနဲ့ဆိုရှယ်မီဒီယာတွေမှာဖော်ပြခဲ့ပါတယ်စစ်ကောင်စီရဲ့တရားဝင်ထုတ်ပြန်ချက်တဲမှာတော့ဘယ်စာအုပ်ထုတ်မိလို့ခုလိုလိုင်စင်ပေးသိမ်းရတယ်ဆိုတာမဖော်ပြထားပေမဲ့တိုးမြင့်တိုက်ပိုင်ရှင်ဦးဝင်းစော်လက်စီအကြောင်းကြားစာထဲမှာတော့သမိုင်းပညာရှင်ဒေါက်တာအောင်ခင်ရေးတဲ့စိတ်တက်တော်လိုင်းရေးစာအုပ်ကိုထုတ်ဝေမိလို့တိုးမြင့်တိုက်ကိုထုတ်ဝေခွင့်လိုင်စင်ပေးသိမ်းရတာလို့ဖော်ပြထားကြောင်းတိုးမြင့်စာအုပ်တိုက်ရဲ့ Facebook စာမျက်နှာမှာဖြေရှင်းထားပါတယ်လူအများသိအောင်ထုတ်ပြန်တဲ့စစ်ကောင်စီရဲ့ကြေညာချက်ထဲမှာစေတဒေါ်လာရေးဆိုတဲ့စာအုပ်အမိကိုထင်ချန်ထားတာဟာလူငယ်တို့ကြားအာဏာရှင်ဆန့်ကျင်ရေးစိတ်ဓာတ်တွေပိုရှင်တန်လာတာမျိုးကိုမလိုလားတာဖြစ်နိုင်ကြောင်းသမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်ပါတယ
်။အဲစိတ်ဓာတ်ဒေါ်လာရေးဆိုတဲ့စာအုပ်ပါကျွန်တော်ဥစားဒီဒီမိုကရေစီသမားတွေအတွက်အသုံးဝင်တဲ့စာအုပ်စိတ်ဓာတ်မပြောင်းလဲနိုင်တဲ့အတွက်အနှစ်တရာကျော်ကြာမှဒေါ်လာရေးအသိအဝင်ကိုခံစားရတဲ့ပြင်သစ်ဒေါ်လာရေးအကြောင်းကိုလည်းကျေပြီးရေးထားပါတယ်။ဒါနဲ့စာအုပ်ကိုကြည့်လို့ရှိရင်စာအုပ်တွေလိုက်သိမ်းပေါ့ဗျာ။ဘာလို့ထုတ်ဝေခွင့်နဲ့ပုံနှိပ်ခွင့်ကိုရုပ်သိမ်းရတာလဲ။ဒါတက်တက်မတရားလုပ်တဲ့ကိစ္စပဲ။ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းရုပ်သိမ်းကြောင်းအတိပေးကျင်ညာတယ်လို့ဒါပေါ်ပြတယ်။စိတ်ဓာတ်တော်လိုင်းရေးဆိုတဲ့စာအုပ်အမည်ကိုမဖော်ပြဘူး။ဒီစာအုပ်ကိုလည်းသူတို့ကလူသိမှလည်းစိုးရင်ပုံရတယ်။ဒါမှမဟုတ်တမင်တကာထိန်ချန်ထားတာပဲ။သူတို့ကတော့ကြောက်တာပေါ့ဗျာတော်လွတ်လပ်လပ်တွေးခေါ်မှာကြောက်ပြီးတော့အဲ့လိုဖြစ်တာပေါ့သူတို့ပြောတာကမယုံတဲ့အတွက်ငူတော်လိုင်းရေးဖြစ်နေတာပေါ့
ဒေါက်တာအောင်ခင်ဟာ VOA ရဲ့ပြင်ပဆောင်းပါရှင်တူဦးဖြစ်ပြီးသူရေးတဲ့စိတ်ဓာတ်တော်လိုင်းရေးစာအုပ်ကို NLD အစိုးရလက်ထက်2019ဇန်နဝါရီလတည်းမှာပထမအကြိမ်ထုတ်ဝေခဲ့တာပါပြည်သက်တောင်းဆိုမှုကြောင့်2023ဒီဇင်ဘာလတည်းပြန်လည်ပုံနှိပ်ကဒုတိယအကြိမ်ဖြစ်ထုတ်ဝေခြင်းမှာစစ်ကောင်စီကအခုလိုအရေးယူတာလို့တိုးမြစ်ကသတင်းထုတ်ပြန်ပါတယ်2024ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းဥပဒေထဲမှာတော့စာအုပ်တို့ရဲ့ထုတ်ဝေခွင့်ကိုပိတ်ပင်နိုင်တဲ့အခွင့်အာဏာဟာတရားရုံးမှသာရှိတယ်လို့ဖော်ပြခဲ့တာပါ2021စစ်တပ်ကအာဏာသိမ်းပြီးနောက်မှာတော့ပြည်ချာရေးဝန်ကြီးဌာနမူပိုင်ခွင့်နဲ့မှတ်ပုံတင်ဌာနကညွှန်ကြားရေးမှူးတူဦးရဲ့ဆုံးဖြတ်ချက်အရစာအုပ်ထုတ်ဝေခွင့်ကိုပိတ်သိမ်းနိုင်တဲ့အခြေအနေမျိုးထိပြောင်းလဲလာခဲ့ပါတယ်ဒါစစ်ကောင်စီအပေါ်ဆန့်ကျင်လူစိတ်တိုးပွားလာအောင်စေစော်ပေးနိုင်မဲ့စာပေမျိုးတွေကိုဟန်တာကန်တတ်နိုင်အောင်ကြိုတင်ပြင်ဆင်ခဲ့တဲ့သဘောလို့ဝိုင်းရင်သတင်းစာဆရာတူဦးကမှတ်ချက်ပေးပါတယ
်အခုချိန်မှာတော့ဒီဒေါ်လိုင်းရေးဆိုတဲ့ဟာရယ်လက်နက်ကင်ဒေါ်လိုင်းရေးဆိုတဲ့ဟာရယ်နောက်တစ်ခုကမြို့ပြမှာအာဏာဖီဆန်ရေးဆိုတဲ့ဟာမျိုးတွေရယ်ဒီလိုစိတ်ဓာတ်မျိုးတွေကိုအားပေးတယ်လို့သူတို့ယူဆမယ်ဒါမျိုးတွေကသူတို့ကြောက်တယ်ပေါ့နော်ဟိုအခုလိုမျိုးဟုတ်လားစာအုပ်တွေထုတ်တဲ့ဟာတွေမှာလည်းတိုက်ကိုလိုင်းစင်သိမ့်လိုက်တာအဖြစ်စာရေးသူကမြန်မာပြည်မှာရှိရင်စာရေးသူကငါးငါးကလိုမျိုးနဲ့ဆွဲခံပါ။တို့တော့ဟိုဒီအနေထားမျိုးဆိုတော့လွတ်လပ်ခွင့်ကတော့မရှိဘူးပေါ့။ဒါကတော့သိကြပါ။စီစဉ်ရေးမရှိတာတခုပဲ။ဒါပေမဲ့ဒီဟာမျိုးလုပ်လို့မရဘူး။ဒီဟာမျိုးလုပ်ရင်တလူပြည်နယ်ပေးမယ်ဆိုတဲ့ဟာမျိုးကိုပြန်ပြီးတော့ကျင့်သုံးတာလို့ကျွန်တော်မြင်တယ်။ဒီဟာကကြံတဲ့ထုတ်ဝေသူတွေအလုံးပေါ်မှာကြီးမားတဲ့လက်ရောက်မှုရှိလိမ့်မယ်လို့ကျွန်တော်မြင်တယ
်။တကယ်တော့အနန္တအခြေဆိုင်သမိုင်းပညာရှင်ဒေါက်တာအောင်ခင်ရဲ့စိတ်ဓာတ်တော်လှန်ရေးစာအုပ်ဟာ2010ဆက်တခုနှစ်ကာလအတွင်းရေဒီယိုအသံနှွှင့်ချက်တွေကိုစူးစီးထားတဲ့စာအုပ်ဖြစ်တယ်လို့ Jonathan Israel ရဲ့ A Revolution of the Mind ဆိုတဲ့စာအုပ်ကိုမိတ်ဆက်ထားတာပါလူသမိုင်းတစ်လျှောက်လူသားတွေရဲ့အတွေးခေါ်တော်လှန်ပြောင်းလဲတိုးတက်လာဖို့အကြောင်းတွေပါဝင်ပါတယ်စစ်ကောင်စီကတော့တိုးမြင့်ရဲ့စာအုပ်တိုက်ထုတ်ဝေခွင့်လိုင်စင်၊လာပြည့်လင်းတိုက်ရဲ့ပုံနှိပ်ခွင့်လိုင်စင်တို့ကိုပေးသိမ်းရတာဟာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးအများပြည်သူအေဂျင့်တာယာရေးအပြင်နိုင်ငံသားတိုင်းတန်းတူမှုလွတ်လပ်တရားမျှတမှုအခွင့်အရေးတွေကိုထိခိုက်စေတဲ့အတွက်ကြောင့်မို့ဖြစ်တယ်လို့စစ်ကောင်စီပိုင်သတင်းစာမျက်နှာမှာဖော်ပြထားပါတယ်ဒီအချက်နဲ့ပတ်သက်ပြီးမှတ်ချက်ရယူနိုင်ဖို့တိုးမြင့်စာအုပ်တိုက်ကိုဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိသေးပါဘူး VOE ရထမှန်စုံစမ်းသိရတာကတော့တိုးမြင့်ထုတ်ဝေသူနဲ့လာပြည့်လင်းပုံနှိပ်သူနှုတ်ဦးတို့ကိုရန်ကုန်ပစွန်းအောင်တရားရုံးကတယောက်တံွေစဲသိန်းစီပေးဆောင်စီပြီးဖေဖော်ဝါရီ23ရက်မှာအမှုကိုပိန်သိမ်းလိုက်တယ်ဆိုပေမဲ့တိုးမြင့်ရဲ့ထုတ်ဝေခွင့်လိုင်စင်ကိုတော့ဆက်လက်ပိတ်ပင်ထားစေဖြစ်ပါတယ်ခင်ဗျာ
နိုင်ငံရေးစာပေအဓိကထုတ်တဲ့စာအုပ်တိုက်လိုက်စင်ပိတ်ခံလိုက်ရတာပေါ်သုံးသက်ချက်ကိုညံဝေးအောင်ကြောပြခဲ့တာပါ။ကျသားရင်းရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြာခင်ဥအောင်ခင်ရဲ့ပဲမြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းစင်အပတ်စဉ်ကဏ္ဍတွေဇက်တိုက်လာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့facebook.com/voabemis ဖြစ်ပါတယ
် VOA American တန်ကနေစက်တရညအစီအစဉ်လေးကိုဆက်ပြီးတော့ပြောပြပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့စက်တရညတိုင်းထုတ်လင်းပေးနေကြအပတ်စဉ်ခန္ဓာတွေကကျွန်တော်ပြောပြနေကြကျမ်းမာရေးခန္ဓာနောက်တိုင်းရင်ဒေသသတင်းတောက်တွေတိုင်းရင်ဒေသတွေကသတင်းလွှာစတဲ့ပတ်စဉ်ခန္ဓာတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့ပဲမြန်မာရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့အညာမြေကຫນွေဦးတော်လန်ရေခေါင်းစဉ်နဲ့သုံးသက်ထားပါတယ်။အညာမြေဖြစ်တဲ့စကိုင်းမကွေးနဲ့မန္တလေးတိုင်းကຫນွေဦးတော်လန်ရေအခြေအနေကိုဥအောင်ခင်ကသုံးသက်ရေးသားပြီးကိုညံဝဲအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။အင်္ဂလိပ်မြန်မာစစ်ပွဲမှာလက်နက်နဲ့စီးကမ်းမှာအင်္ဂလိပ်ဘက်ကအာသာပြီးမြမာရဲ့အာသာချက်ကလုံးလာဝရိယနဲ့တတ်တိဖြစ်တယ်လို့အင်္ဂလိပ်အမျိုးသမီးသတင်းတောက်တန်နစင်ဂျက်စီကရေးဘူးပါတယ်တတ်တိကောင်းပေမဲ့လက်နဲ့ချင်းကွာခြားတာကြောင့်ဗမာဘက်ကအညံ့ခံလိုက်ရတာလို့ဆိုပါတယ်အညာမြေကဗမာစစ်တပ်နဲ့အင်္ဂလိပ်တပ်ကိုနှိုင်းယှဉ်သုံးသတ်တာပါပဲဗမာတပ်အတွက်စစ်တီစုဆောင်းတဲ့အညာဒေသဆိုတာစကိုင်းမကွေးနဲ့မန္တလေးတိုင်းဖြစ်ပါတယ်အညာမြေတစ်ခွင်လုံးလက်နဲ့ကင်ပြီးခုခံတိုက်ခိုက်တာဟာຫນွေဦးတော်လှန်ရေးရဲ့ထူးခြားချက်လို့ပြောနိုင်ပါတယ်။အခုလက်ရှိအညာမှာအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအရှိန်အဟုန်ပြင်းထန်နေစေဖြစ်ပါတယ်။ဒေသခံပြည်သူလူထုဟာစစ်ကောင်စီဆန့်ကျင်ရေးသဘောတွေကိုပုံမှန်ကျင့်ပနေစေဖြစ်ပါတယ်။အိမ်တွေမီးရှို့ခံရပြီးပြေးလွှားနေရပေမယ့်စိတ်ဓာတ်ကျသွားတဲ့အရေးလက္ခဏာမတွေ့ရပါဘူး။လွန်ခဲ့တဲ့2020နှစ်ဇူလိုင်လဆန်းကစပြီး2023နိုဝင်ဘာလကုန်ထိ19လအတွင်းစက္ကစတက်တာ1000ကျော်တည်ဆုံးတဲ့အထဲမှာစကိုင်းတိုင်းကအများဆုံး3000ကျော်တည်ဆုံးပြီးမကွေးတိုင်းကဒုတိယအများဆုံးဖြစ်တယ်လို့ဒီဇင်ဘာလ5ရက်နေ့ထုတ်မြန်မာ Peace Monitor မှာဖော်ပြပါတယ
်အသစ်ပေါ်ထွက်လာတဲ့အင်အားစုတွေထဲမှာ NUG လက်အောက်ခံ PDF ပြည်သူ့ကာကွယ်ရေးတပ်နဲ့ပကဖခေါ်ပြည်သူ့ကာကွယ်ရေးအဖွဲ့ဆိုပြီးစူးစီးထားတာတွေကအင်အားအများဆုံးဖြစ်နေပါတယ် NUG လက်အောက်ခံမဟုတ်ပဲတီးခြားရပ်တည်နေတဲ့အင်အားစုတွေရှိပေမဲ့လူနည်းစုဖြစ်ပါတယ်ကရင်ကရင်နီကချင်မွန်နဲ့ရှမ်းပြည်နယ်တွေမှာလည်း NUG လက်အောက်ခံ PDF တွေဖွဲ့စည်းနိုင်ပါတယ် PDF တိုင်ရင်တိုင်ရင်မှာလူအင်အား200လီးပါရှိပြီးတပြည်လုံးမှာတိုင်ရင်300လောက်ရှိတာမို့အင်အား6000လောက်ရှိမယ်လို့ခန့်မှန်းပါတယ်ပကပကောပြည်သူ့ကာကွယ်ရေးအဖွဲ့တွေကတော့လူအင်အားအရဖွဲ့စည်းထားတာမျိုးမဟုတ်လို့ဒေသအလိုက်အမည်အမျိုးမျိုးရှိပြီးအင်အားအမျိုးမျိုးရှိတာတွေ့ရပါတယ်။တပြည်လုံးမှာစုစုပေါင်းပကပအင်အား9000ကျော်ရှိမယ်လို့သူတေသီအေဂျန်စုက2023အောက်တိုဘာ17ရက်နေ့ထုတ် AWD စာဆောင်မှာရေးသားထားပါတယ
်။တိုင်းတိုင်းမှာ PDF အများဆုံးရှိပါတယ်။သူတေသီအေဂျန်စုရဲ့စရင်းအင်အားဆိုရင်တန်ရင်138ရင်းဖွဲ့စည်းပေမဲ့တန်ရင်40အင်အား8000ကိုသာလက်နဲ့တပ်ဆင်နိုင်ပြီးကျန်တန်ရင်98ရင်းကိုလက်နဲ့အင်အားမြင့်တင်ဖို့ကြိုးပမ်းနေစေလို့ဆိုပါတယ်။ရင်းမာပင်ခရိုင်မှာ PDF အင်အား8000နီးပါးရှိပြီးအများဆုံးဖြစ်ပါတယ်။ရွှေဘုံနဲ့မုံရခရိုင်တွေမှာ PDF 9000ကျော်စီရှိကြပြီးကောလင်းကလေးတမူးစကိုင်းကံပလူစတဲ့ခရိုင်တွေမှာတော့1000ဝန်းကျင်စီရှိကြပါတယ်။နည်းမြေကိုအခြေမပြုဘဲလှုပ်ရှားတဲ့အထူးတန်ရင်3ရင်းလည်းရှိပါတယ်။မကွေးတိုင်းမှာအင်အား1000ကျော်ရှိတဲ့ PDF တန်ရင်52ရင်းရှိပြီးတန်ရင်သစ်တွေကိုဖွဲ့စည်းနိုင်ဖို့ကြိုးစားနေတယ်လို့ဆိုပါတယ်
။အင်အား4000စီရှိတဲ့ဂံကောနဲ့ပခုတ်ကူခရိုင်ဟာမကွေးတိုင်းမှာ PDF အများဆုံးဖြစ်ပါတယ်။မင်းဘူးနဲ့တရက်ခရိုင်မှာတော့အင်အား1000ကျော်စီရှိပါတယ်။မန္တလေးတိုင်းမှာ PDF တန်ရင်41ရင်းအင်အား8000ကျော်ရှိပါတယ်။ထူးခြားချက်ကတော့ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမိုးမိတ်ဒေသမှာ မန္တလေး PDF 1500 ဟာကချင်ကရရေးနဲ့ပူးတွဲလှုပ်ရှားနေပြီးကြောင်မင်းနဲ့နှောင်ချိုမှာတော့မန္တလေး PDF 1500 ကျော်ဟာတအန်းတအကူညီနဲ့ဖွဲ့စည်းပြီးလှုပ်ရှားနေပါတယ်။မြင်းကြံခရိုင်ကအင်အား 2000 လောက်ရှိတာမို့ PDF အများဆုံးဖြစ်နေပါတယ်။မန္တလေးခရိုင်မှာ PDF 1200 ညောင်ဦးမှာ1000ရှိကြောင်းသိရပါတယ်။မိတ္တီလာပြင်ဦးလွင်နဲ့ကြောက်ဆယ်မှာ PDF အင်အား400စီလောက်သာရှိမယ်လို့ခန့်မှန်းပါတယ်။ရှမ်းမြောက်ပိုင်းကမန္တလေး PDF တွေရဲ့အားသာချက်ကတော့ဝိုင်းရင်တိုင်းသာတပ်ဖွဲ့တွေနဲ့ပူးတွဲလေ့ကျင့်နိုင်တာပဲဖြစ်ပါတယ်စစ်ပညာမာရောလက်နက်ခင်းရမ်းမှာပါတအန်းနဲ့ကချင်လွတ်မြောက်ရေးတပ်တွေကကူညီနေကြပါတယ
် PDF နဲ့အတူပေါ်ထွက်လာတဲ့လက်နက်ခင်းဟာပကဖခေါ်ပြည်သူ့ကာကွယ်ရေးအဖွဲ့ဖြစ်ပါတယ်ဒါပေမဲ့မြို့နယ်250ကျော်မှာနာမည်အမျိုးမျိုးနဲ့ပေါ်ထွက်လာတဲ့ပကဖတွေမှာအင်အားအမျိုးမျိုးရှိပါတယ်အင်အားထောင်ချီရှိတဲ့ပအဖရှိတယ်လို့ဆယ်ကနန်းရကနန်းနာရှိတဲ့အဖွဲ့တွေရှိပါတယ်။စကိုင်းတိုင်းမှာပကဖ4000ကျော်ရှိပြီးရွှေဘိုခရိုင်မှာ1000နီးပါးကောလင်းမှာ6500ရှိပါတယ်။ရင်းမာပင်မုံရွာမော်လိုက်ကံပလူမှာ4000ကျော်စီရှိပါတယ်။မကွေးကံကုန်းနဲ့ပခုတ်ကူမှာ5000ကျော်စီရှိပါတယ်။လက်နက်ကင်တွေအကြပွတ်တိုက်မှုများတဲ့ဒေသလို့လည်းပြောနိုင်ပါတယ်။ဒါပေမဲ့အာနာရှင်စနစ်တိုက်ပြရေးမှာရွေးချက်ချင်းတူတာမှုစကိုင်းနဲ့မကွေးမှာတော်လိုင်းရေးတပ်ဖွဲ့တွေစစ်စင်ရေးအောင်မြင်နေပါတယ်။သူတို့လက်ထက်မှာလက်နက်ခဲယမ်းအလုံးအလောက်မရှိသေးပေမဲ့စက္ကစတပ်ကိုတိုက်ဖို့အစဉ်အသင့်ဖြစ်နေကြပါတယ်။စစ်ကောင်စီကိုအမြင့်ပြအောင်တိုက်ခိုက်ခြင်းတူကလူများစုဖြစ်နေပါတယ်။နိုင်ငံရေးအရာစုစည်းဖို့အခက်အခဲရှိနေပုံရပေမဲ့ဒေသကိုထိန်းချုပ်နိုင်တဲ့အင်အားစုတွေတွဲဆုံဆွေးနွေးညှိနှိုင်းပြီးရင်ဆိုင်နေရတဲ့ပြဿနာတွေကိုလက်တွေ့ဖြေရှင်းရာကနေလက်ခံနိုင်မဲ့နိုင်ငံရေးပုံစံသစ်ပေါ်ထွက်လာနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။အညာမြေကအင်အားကောင်းလာတဲ့နှွေဦးတော်လန်ရေးကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်စီစဉ်မှနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့အပတ်စဉ်ကျမ်းမာရေးခဏပါ။ဒီတစ်ပတ်မှာတော့မှတ်ဉာဏ်ရော့ယောဂနောက်ထပ်လက္ခဏာတွေကိုပြောထားပါတယ်။ဒီမှတ်ဉာဏ်ကျယောဂလက္ခဏာကိုလူနာကိုယ်တိုင်ထက်အနာဂတ်မိသားစုဝင်တွေကပို့ပြီးတော့ကြိုတင်သတိပြုမိလေရှိတာမို့ဒီနောက်ထပ်လက္ခဏာတွေကိုသိထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။အခုလိုမိသားစုဝင်တွေစောစောသတိပြုမိတဲ့လက္ခဏာတွေကဘာတွေပါလဲ။ဒီအကြောင်းကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလာရာအထွေထွေဆေးရုံကြီးကသတိယောဂအထူးကသမားတော်ကြီးဒေါက်တာမျိုးမြောင်ကိုကျွန်တော်ပဲမေးမြန်းထားပါတယ်ခင်ဗျာ။
โอเคအထူးကုသမတော်ကြီးဒေါက်တာမျိုးမြောင်ခင်ဗျာကျွန်တော်တို့မှတ်ဉာဏ်ကျတငယ်ပြန်ယောဂါဒီမန်ရှားဖြစ်ဖို့အန္တရာယ်နေအောင်ကာကွယ်ရေးတွင်လည်းဖြစ်လာရင်လဲကြိုတင်သိနိုင်ရေးအဓိကလက္ခဏာတချို့ကိုအရင်အခေါက်တွေကပြောပြီးမှဆရာရေးနောက်ထပ်လက္ခဏာတွေကိုလည်းအသေးစိတ်ဒီတစ်ခေါက်ဆက်ပြောမှာမို့ဒီယောဂါကကိုကိုယ်တိုင်စသီတာများလားဘေးကနေစသတိပြုပြီးမှသိလာတာများလားဆရာရေ
းဟုတ်ကဲ့ဈေးရစားတဲ့လူတွေပုံများပါဒါမှမဟုတ်ကျွန်တော်စီလူနာအများစုကလာကြတာတော့မိသားစုကပဲစိုးရင်ပြီးတော့ခေါ်လာတာမျိုးများပါတယ်အဲနောက်တစ်ခုကဒီမှတ်ဉာဏ်ရောနေယောဂမျိုးလည်းကျွန်တော်တို့အကြကြည့်တဲ့လူတော်များလက်မခံကြတယ်ကြောက်တာလည်းပါတယ်ပြီးတော့ကိုယ်တိုင်လည်းလက်မခံကြတဲ့အခါကျတော့ကိုယ့်ကိုနှစ်သိမ့်ပြီးတော့အတက်ကြည့်တော့ဒီလိုပဲမိကြတာပါပဲဒါဘာမှမထူးပါဘူးဆိုပြီးတော့တခြားကိုယ့်ရဲ့အမျိုးတွေရတော့မှဆရာဝန်သွားတွေ့လို့ပြောရတော့မှသူတို့ကငါမှတ်ဉာဏ်အကောင်းသွားသေးတယ်မျိုးမျိုးထင်တာပါဆိုပြီးတော့ကျိုးကကြောက်ပြီးတော့ကျွန်တော်အဲ့အတွက်ကိုစစ်စစ်မှုစမ်းသပ်မှုတော့မလုပ်ချင်ကြတာဘူးဆိုတော့ဒီမှတ်ဉာဏ်အားနေတဲ့ယောဂမျိုးတို့မှရှိပါတယ်ဆိုတဲ့ဟာမျိုးတို့ကလုံးဝမကြားချင်ဘူးတို့မသိချင်ဘူးပေါ့နော်အဲ့ဒါကြောင့်မလို့တို့ကိုယ်တိုင်ကလည်းဒီလောလောကူကူနဲ့ဆရာဝန်တော့မတွေ့ကြတာများပါတယ်ဒါပေမဲ့မိသားစုကအရေးကြီးပါတယ်မိသားစုကဆော့ဆော့စီရကိုယ့်ရဲ့အဖေကိုယ့်ရဲ့အမျိုးစောင့်ကြည့်ပြီးတော့အမှတ်ဉာဏ်စားအားနေလာပြီဆိုတာနဲ့ဆရာဝန်သူပြန်လူကြီးသူဆရာဝန်မျိုးသွားတွေ့ပြီးတော့မှတ်ဉာဏ်စစ်စစ်အားမျိုးတော့လုပ်တင်ပါတယ်ဘာလို့ဆိုအနည်းဆုံးတော့အဲဒီအုံနောက်မှတ်ဉာဏ်ရုံနေတဲ့ယောဂါမျိုးဖြစ်ပြီးဆိုရင်တော့မှအနည်းဆုံးကိုယ့်ရဲ့ဒီမှတ်ဉာဏ် test ကစစ်စစ်တယ်ကဘယ်လိုရှိလဲဆိုတာအမျိုးသိထားခြင်းအဖြစ်နောက်ပိုင်းမှတ်ဉာဏ်ချပြီးအားနေတဲ့အခါကျတော့ကျွန်တော်ရှင်ကြည့်ပြီးတော့မှဟုတ်တယ်အရင်အထက်ဆိုးလာတာပါလားဆိုရတာမျိုးကဉာဏ်ကိုအရေးကြီးပါတာ
ဟုတ်ကဲ့ဆရာဒီနေ့မှာမိသားစုကဖို့အရေးပါလာတော့
ဟုတ်ကဲ့
မိသားစုတွေအတွက်ပေါ့နော်လူကြီးမိဘတွေရှိလာတဲ့အချိန်မှာသိထားတဲ့နောက်ထပ်အရေးပါတဲ့လက္ခဏာတွေရောရှိသေးလားဆရာကြီ
းတောင်းတစ်ခုကကျွန်တော်ကားမောင်းတဲ့နေရာမှာเนาะသူဖြင့်ကျွန်တော်ဒီအမေရိကန်မှာဒီအသက်ကြီးတဲ့ဆိုပေမဲ့ကားတစ်ချင်လုံးမောင်းနေရတော့ပါပဲ သူရှင်တချို့နေရာတွေမှာကျွန်တော်ဒီ California လိုမျိုးကြတော့ဒီ bus တွေ train တွေကိုတခြားနေရာအကူလိုမျိုးကြတော့အချက်ကြီးရဲ့ကားမောင်းနေရာတွေပေါ့နော်ဒါပေမဲ့ကားမောင်းတဲ့နေရာမှာလည်းစပြီးတော့အမှားယွင်းတွေဖြစ်လာပြီဆိုကျွန်တော်အဲ့ဒါကိုဆိုတော့စိုးရင်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကားမောင်းတာကလည်းရှင်းရှင်းပြောရင်အောက်နောက်ဒီမှတ်ဉာဏ်အားနေတဲ့လူတွေမှာကတော့သူတို့ကအမျိုးအလုံးနှစ်ခုသုံးခုလို့တကယ်နဲ့လုံးလုံးမရပါဘူးသူတို့အားနေတယ်ကောင်းဆုံးခုမှမအနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်ကားမောင်းနေတဲ့ဘက်ဘက်ကိုကျွန်တော်ချိုးတာပေါ့ left hand ဆိုတဲ့အခါကျတော့ mid point မှာကျွန်တော်တိုက်ရက်နေပြီဒီကအဲ့မီးဆက်ရင်ညာဘက်ကိုချိုးရမယ့်အခါမှာသူကအောက်နောက်ကနှစ်ခုသုံးခုလုံးလုံးနေရတာပေါ့နော်ဘာဖြစ်လို့ရှေ့ရလာရဲ့ကားကိုလည်းသိရမယ်ဒီမြင်းကြားမှာကူးနေတဲ့လူတွေရောရှိမရှိသိရမယ်ဒီချိန်ထဲမှာပဲဘယ်ကိုမီးစိမ်းဝါပြီလားမီးရဝါတော့ဝါဝါပြီလားဒီချိန်လုံးသိရမယ်အဲ့ချိန်မှာကျွန်တော်ဒီညာဘက်ချိုးတဲ့အလုပ်မျိုးကအောက်နောက်ကနှစ်ခုသုံးခုလောက်ဒီပိုင်းနဲ့လုံးနေရတဲ့ဟာမျိုးပေါ့နော်အမှန်တရားတော့ဒီမနဲ့အားနေတဲ့လူတွေမှာကျတော့သူတို့ဘာလို့အမှန်မသိကြတဲ့ခါကျတော့အဲ့မှာသူတို့ကရုပ်ချင်းလုံးမိလို့ရလုံးရတဲ့ခါကျမှသူများစကားကိုသွားတိုက်တာမျိုးတို့လမ်းဖြတ်နေတဲ့လူတွေကိုသွားတိုက်တာမျိုးတို့ဖြစ်တတ်ပါတယ်။နောက်တစ်ခုက even ကျွန်တော်ဒီဂိုရောင်တွေကိုသွားပြီးကားဆုပ်တာတော့မှဟိုအကောကအဲ့ချိန်တဲ့ခါမှအားနေတဲ့ခါကျမှဒီကားနဲ့ဒီဂိုရောင်တကားနဲ့သွားချင်းမိတာလို့အခဏခဏဖြစ်တတ်ပါတယ်ပေါ့နော်။အဲ့ဒါကမိသားစုဝင်တွေကြိုပြီးတော့စောင့်ကြည့်ပြီးတော့မှအဲ့လိုမျိုးစဖြစ်ပြီးဆိုရရဆရာဝန်တော်ပြုတင်ပါမယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့မိသားစုတွေအနေနဲ့အဓိကသတိစပြုမိတဲ့လက္ခဏာမျိုးတွေရောဘာတွေဖြစ်နေတယ်လဲဆရာကြီး။ဘယ်အချိန်လောက်မှသူတို့စသတိပြုမိနေရှိလဲ
။ကျွန်တော်ပြောတော့သူတို့ဘေးကောတစ်ခုပဲခဏခဏမင်းနေတာမျိုးကုလင်းရင်ကြော်ပြီးကုလင်းရင်မေ့သွားတဲ့ဟာမျိုးပြီးတော့အရေးကြီးတဲ့ဥပမာဆို appointment မေ့တာမျိုးတို့ဒီ passport မေ့တာမျိုးတို့ပြီးတော့ပစ္စည်းအထားမားတာမျိုးလူတိုင်းလူတော်တော့ပစ္စည်းအထားမားတော့ရှိကြတာပေါ့ဒါပေမဲ့ပို့ပြီးခဏခဏပစ္စည်းထားပြီးတော့ခဏခဏပစ္စည်းပြောက်တာမျိုးပစ္စည်းထားခဏခဏမားတာမျိုးပြီးတော့ကိုယ်လေးနဲ့ပြောပြီးကိုယ်လေးနဲ့မေးသွားတာခဏခဏပြစ်တာမျိုးဆိုရင်တော့ဒါဆိုရင်တင်ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုဖြစ်တဲ့ဒီလက္ခဏာတွေအစဉ်တိုင်းမှာဆရာဝန်စပြသိပြီပေါ့ဆရာနော
်ဟုတ်ကဲ
့ဟုတ်ကဲ့နောက်ရောဒီတန်တရားစိတ်ကြီးတာမျိုးတွေပါလေရောဘလောက်စစ်မှာဖြစ်သွားလိမ့်ရှိလဲဆရာ
။တန်တရားစိတ်သူများကိုမလိုအပ်ဘဲနဲ့ဆွဆွဲတာမျိုးပြောရလား
။ဟုတ်ပါတယ်
။ဆရာကျွန်တော်ဒီတန်တရားစိတ်တွေအများများတဲ့ဟာမျိုးအရလဲကျွန်တော်ဒီမင်္ဂအားနဲ့ရောဂါမှာလည်းမျိုးရှိပါတယ်ပေါ့နော်။ကျွန်တော်ဒီမှာအဖြစ်များဆုံးကတော့အော်ဇိုင်းမာရောဂါမျိုးပေါ့။အော်ဇိုင်းမာရောဂါမျိုးကတော့ဒီတန်တရားစိတ်များတာမျိုးနောက်ပိုင်းကျမှသူတို့ဖြစ်လာတာပေါ့နော်။ကျွန်တော်တို့ဒီမှာတော့ Lewy body ဆိုတဲ့မင်္ဂအားနဲ့ရောဂါမျိုးဆိုရင်တော့သောအစတည်းမှာတွေကကျွန်တော်လူတိုင်းကိုကျွန်တော်စပြီးတော့တန်တရားတွေများပြီးတော့ဒီမပြောစင်းတဲ့စကားတွေပြောတာတို့အမျိုးတွေသူတို့ရဲ့ပြောတာဆိုတာလောက်တာကိန်းတာပါအစအရန်ကိုဟိုမသိတော့တဲ့ဟာမျိုးတွေပြောတာမသိတော့တဲ့ဟာတွေလောက်တာသူများကိုဆွဆွဲတာမျိုးအဲ့လိုမျိုးတွေကရှစ်တက်ပါအဲ့ဒါမလို့ရုတ်တရက်ကိုယ့်ရဲ့မျိုးတွေမှာအမျိုးမပြောစင်းတဲ့ရှောက်ပြောတယ်တန်ကြားစိတ်တွေအရန်များလာတယ်အမျိုးဆိုရင်တော့ဆရာဝန်သွားတွေ့ပြီးတော့ဗာဖြစ်နေတယ်ဆိုတဲ့ဟာမျိုးကိုသူတင်တွေ့ချင်ပါတယ်ပေါ့နော်ဘာလို့ဒီတန်ကြားအရန်များတဲ့ယောဂါဒီမညံအားနေတဲ့ယောဂါမျိုးကြောင့်ဖြစ်နိုင်တယ်လို့ပဲဒီတန်တရားများတဲ့ယောဂါကိုတသက်ကိုရှိတာပေါ့နော်ဒီမှာတော့ဒီ delusional disorder ပေါ့အဲ့လိုမျိုးဆိုတော့အကောင်းဆုံးကတော့ဒီသူချင်းစိတ်ယောဂါအထုကုစေယုံမျိုးဖြစ်ဖြစ်ကျွန်တော်တို့လူကြီးအထုကုစေယုံမျိုးနဲ့ဒီအထုကုဆရာဝန်မျိုးနဲ့သွားတွေ့ခြင်းအဖြစ်တော့အဲ့ဒီအထုကုတွေကတော့တင်ချောင်ခွဲပြောလို့ရတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုတန်တရားဖြစ်တဲ့အဆင့်ကတော့ဒီ dementia မှာရှိတဲ့ယောဂါမျိုးစလိုက်နဲ့နောက်နည်းနည်းပြင်းထန်လာတဲ့အဆင့်မှာဖြစ်တဲ့သဘောပေါ့နော
်ဟုတ်ကဲ့
အဲ့တော့အစာပိုင်းမှာစသိနိုင်တဲ့နောက်ထပ်ရောအဓိကပြောစရာရှိအောင်ပါဆရာ
အထုကတော့မရှိပါဘူးကျွန်တော်ဒီ short term memory ပေါ့ချင်းချင်းအခုလေးရင်ပြောတဲ့ဟာမျိုးချက်ချင်းမိသွားတာမျိုးမနေ့ဒီနေ့မှပဲဖြစ်တဲ့မနေ့တနေ့ကဖြစ်တဲ့ဟာမျိုးချက်ချင်းလုံးဝကြီးတော့လုံးဝမိသွားတဲ့ဟာမျိုးအခုဆုံးစဖြစ်တာပေါ့အဲ့တော့ချို့ရအဲယောဂဖြစ်တဲ့လူတွေကသူတို့နှစ်သိမ့်တာပေါ့နော်ဟိုငါးမှန်ညာဘယ်လောက်ကောင်းလဲဆိုတော့အနည်း20လောက်ကဟာမျိုးငငယ်တော့ဟာတွေပါမှတ်မိတယ်ပေါ့အဲဒါမလို့ဒီခုနောက်မှန်ညာရောနေတဲ့ယောဂမျိုးကစဖြစ်တာတော့ short term မှန်ညာစဖြစ်တာပါတို့ရဲ့အဝေးတော့ဟိုတစ်ချိန်တော့ဖြစ်ခဲ့တဲ့မှန်ညာတွေကတော့တို့မှာကောင်းလို့မယ်တို့ဒီနောက်ပိုင်းယောဂပြင်ထန်တဲ့အချိန်ကျမှအုံးကျင်တော့မှန်ညာတွေပါတို့မေ့သွားပြီးတော့အဲ့ကျမှတို့ဖြစ်တာပေါ့ဥမာဆိုပါဆိုကျွန်တော်တို့တွေ့လူများတွေဆိုရင်မွေးတော့ကတော့ဗမာလူပဲပြောကြတယ်အလယ်တန်းလောက်မှာစပြီးအင်္ဂလိပ်လိုစသင်တယ်သူဆိုရင်အမေရိကရောက်လာပြီဆိုရင်အင်္ဂလိပ်လိုပဲကျွန်တော်ပြောကြတယ်ဒါပေမဲ့အုံးနောက်အားနဲ့ယောဂဖြစ်လာတဲ့လူတွေကြတော့ဖြေကြလာတဲ့ခါကျတော့တို့အင်္ဂလိပ်လိုပါတို့မေ့သွားကြအောင်အဲ့ကျမှလို့တို့ဒီအချိန်တော့ around the memory ကတို့နောက်ပိုင်းကျမှတို့ထိခဲ့တာပါဒါပေမဲ့တို့စတာကတော့အဲ့ဒီဒီမနေ့ပါစားလာမေ့သွားတာမျိုးဒီခုလေးမေးခွန်းမေးပြီးတော့ဒီမေးခွန်းကိုပဲတစ်ခါတစ်ခါမေးတဲ့ဟာမျိုးတွေကသုံးရင်ကြအရင်ကောက်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မချာခင်ကဖြစ်ခဲ့တဲ့ကာလတူမှတ်ဉာဏ်စထိခိုက်တာအပါအဝင်မှတ်ဉာဏ်ရောယောဂရဲ့နောက်ထပ်လက္ခဏာတွေကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေကြဒ တိုင်းဒေသကသတင်းလွှာပါရှန်ကီယာနေဆက်ဖဲခုံအင်းဘက်လက်နက်ကြီးတဲ့အမျိုးသမီးတချို့ပါခံရတာမွန်ပြည်သက်ပါတီအတွင်းအင်အားစုတချို့စစ်ကောင်စီကိုပြန်တိုက်တော်မှာနဲ့စစ်မှုထမ်းဥပဒေကြောင့်တိုင်းရင်းသားတပ်တွေပုံအင်အားတိုးလာနေတာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီအစီအစဉ်ကိုတော့ FVR လို့တကခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတောက်ဝိုင်းတော်သားအဖွဲ့ကပြောပြပေးပါဦးခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဖဲခုံအင်းအရှိတ်ဘက်ကန်ကရွာရီထဲလက်နဲ့ကြီးကြီးကြာရောက်ခဲ့လို့အမျိုးသမီး၃ယောက်ထိမှန်သေဆုံးခဲ့ပါတယ်။မွန်ပြည်သက်ပါတီမှသဘောထားမတိုက်ဆိုင်တဲ့လက်နဲ့ကန်အင်အားစုတချို့ကပါတီတဲကခွဲထွက်ပြီးဆက်အာဏာရှင်တိုက်ဖြတ်ချေမှုန်းရေးအဖွဲ့ဖွဲ့ပြီးတော့တီးတန့်ရက်တီတော့မှာဖြစ်ပါတယ်။သတင်းလွှာရီထဲမှာတော့စစ်ကောင်စီကအတည်ပြုလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေဟာတိုင်းသားလက်နဲ့ကန်တွေအတွက်ပို့ပြီးတော့အကျိုးဖြစ်ထွန်းစေနိုင်တယ်လို့သုံးသပ်မှုတွေရှိနေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။
ကနန်ဟောမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းကရင်နီနယ်စပ်ဖဲခုံအင်းအရှိတ်ဘက်ကန်းကရွာတွေထဲအင်ကန်နေကလက်နဲ့ကြီးကြခဲ့လို့အမျိုးသမီး၃ယောက်ထိမှန်တေဆုံးခဲ့တဲ့အပြင်ထိခိုက်ဒဏ်ရာရရှိသူတွေများတယ်လို့တေရခန်တွေကပြောပါတယ်တေဆုံးသူတွေထဲ၁၀တန်းကျောင်းသူစစ်ပေးရှောင်တယောက်အသက်၃၀အရွယ်ဒေရခန်ကလေးမိခင်တယောက်နဲ့အသက်၅၀အရွယ်ဒေရခန်အမျိုးသမီးတယောက်တို့ဖြစ်ကြတယ်လို့ဒေရခန်တယောက်ကပြောပါတယ်ထိခိုက်ဒဏ်ရာရရှိသူအရေးတော့တော့အတိအကျမတိရသေးပါဘူးလက်နဲ့ကြီးကြရောက်ပောက်ကွဲတဲ့နေရာဟာတစ်ချိန်တစ်ခါမှတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့အပြင်ဘယ်ဒေါ်လာရေးအဖွဲ့တွေမှနေထိုင်တာမျိုးမရှိတဲ့နေရာဖြစ်တယ်လို့ဆိုပါတယ်အခုလက်နဲ့ကြီးကြရောက်ပောက်ကွဲခဲ့တဲ့ရွာကတိရက်ခန်နဲ့အပြင်စစ်ရှောင်တထောင်လောက်နေထိုင်တာဖြစ်ပါတယ်
NCA အပြည့်ရဲ့သဘောတူစာချုပ်လက်မှတ်ထိုးထားတဲ့မွန်ပြည်သက်ပါတီထဲသဘောထားမတိုက်ဆိုင်တဲ့လက်နက်ကင်အင်အားစုတချို့ကပါတီတွေကခွဲထွက်ပြီးစစ်အာဏာရှင်တိုက်ဖြတ်ချေမှုန်းရေးအဖွဲ့အဖွဲ့ကတည်တံ့ရက်တီတော့မှာဖြစ်ပါတယ်မွန်ပြည်သက်ပါတီအထွေထွေတွင်းမှုနိုင်စည်းရနဲ့လူစီဦးစီချုပ်အဖွဲ့တို့အပါဝင်ရက်တီချက်တူညီတဲ့ပါတီဝင်တချို့ကမွန်ပြည်သက်ပါတီကနေခွဲထွက်ပြီးຫນွေဦးတော်လှန်အင်အားစုတွေနဲ့ပူးပေါင်းသွားမယ်လို့ဗုဒ္ဓဟူးနေ့မှာထုတ်ပြန်ပါတယ်စစ်တပ်ရဲ့အကြမ်းဖက်မှုကိုကာကွယ်ဖို့တိုင်းရင်းသားတွေလူလာတဲ့အမျိုးသားတန်းတူညီကိုပိုင်ပြတ်ချမ်းခွင့်အပြည့်အဝရှိတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့အတွက်တိုင်းသားတော်လှန်ရေးအဖွဲ့တွေ၊ຫນွေဦးတော်လှန်ရာစုတွေနဲ့ပူးပေါင်းတိုက်ခိုက်သွားမယ်လို့ထုတ်ပြန်ပါတယ်
နိုင်ငံသားတိုင်းစစ်မှုထမ်းရမယ့်ဥပဒေကိုစစ်ကောင်စီကအသက်သွင်းလိုက်ပြီးနောက်ချင်းလူမျိုးအများစုနေထိုင်တဲ့စကိုင်းတိုင်းကလေးမျိုးမှာအယက်သားဖမ်းဆီးခံရမှုတွေပိုများလာလို့ဒေသခံတွေကစိုးရိမ်နေကြပါတယ်။ဇန်နဝါရီလ17ရက်နေ့ကနေဖေဖော်ဝါရီလ23ရက်နေ့အထိကလေးမျိုးမှာစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးသွားတဲ့လူငယ်အယောက်30ဝန်းကျင်ရှိပြီးကလေးမျိုးဒေသကုကဲရေးစစ်ဌာနချုပ်ဒက္ခစထဲမှာထိန်းသိမ်းထားတယ်လို့ကလေးမျိုးတပိတ်အင်အားစုကော်မတီကဆိုပါတယ်။ဒါကြောင့်မြို့ခံတွေကြားစိုးရိမ်ပူပန်မှုတွေလာနေပြီးမြို့ကိုစွန့်ခွာတဲ့လူငယ်နဲ့မြို့သမီးတွေပုံများလာနိုင်တယ်လို့ဒေသခံတွေကပြောပါတယ်စစ်အာဏာရှင်ဟောင်းဦးတန်းရွှေလက်ထက်မှာပြဋ္ဌာန်းခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေကို14နှစ်အကြာဖေဖော်ဝါရီလ10ရက်နေ့မှာစစ်ကောင်စီကရုပ်ချီအသက်သွင်းလိုက်တာဖြစ်ပါတယ်
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်ကစစ်တွေအခြေဆိုင်စစ်ကောင်စီတပ်ရင်းတွေကိုအေအေကဝင်တိုက်ရင်ရွာတွေကိုမီးရှို့ဖို့ဒေသစစ်စင်ကွက်ကဲရေးမှုကမှာကြားခဲ့တယ်လို့နေဆက်သူတွေကပြောပါတယ်စစ်တွေအခြေဆိုင်စစ်ကောင်စီတပ်ရင်းတွေကိုလက်နက်ချဖို့ရခိုင်တပ်တော်ကစာပို့ထားတယ်လို့သတင်းတွေထွက်ပေါ်ပြီးနောက်မှာအခုလိုညွှန်ကြားလာတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အခုလ17ရက်နေ့ညနေပိုင်းကစစ်တွေမြို့ကိုရောက်လာတဲ့ဒသကမှုကလက်နက်မချဖို့နဲ့ရေချမ်းပြင်မြို့ဝကိုပိတ်ဆို့စစ်ဆေးအပါဝင်လူချုံရေးတင်းကျပ်ဖို့လဲမှာကြားခဲ့တယ်လို့ဆိုပါတယ်စစ်တွေမျိုးကိုအဲကမဝင်နိုင်အောင်ရန်ကုန်စစ်တွေကားလမ်းရှိစစ်တွေမျိုးအဝင်မင်းချောင်းတရာကူလဲခုလ17ရက်နေ့မှာစစ်တပ်ကမိုင်းခွဲဖျက်ဆီးခဲ့တယ်လို့စစ်တွေမျိုးခန့်တွေကပြောပါတယ်
ရှမ်းပြည်စီဆိုင်မြို့နယ်မှာစစ်ကောင်စီလက်အောက်ခံပအိုးပြည်သူ့စစ် PNO PNA နဲ့ပအိုးအမျိုးသားလူမျိုးရေးတပ်မတော် PNL PNLA တို့ရဲ့လေးပတ်တာတိုက်ပွဲထဲစစ်ဘေးရှောင်9000ကျော်အထိရှိလာတယ်လို့ပအိုး Youth Organization ကပြောပါတယ်စစ်ဘေးရှောင်တွေကတောင်ကြီးဟိုပုံစတဲ့မြို့တွေနဲ့တောထဲမှာတင်းရှောင်နေရပြီးစားဝတ်နေရတဲ့နေရာထိုင်ခင်းအတွက်အခက်အခဲတွေဖြစ်နေတယ်လို့ပအိုးလူငယ်အဖွဲ့တာဝန်ရှိသူကပြောပါတယ်စစ်ဘေးရှောင်9000ကျော်ထဲအသက်50အထက်အသက်ကြီးပိုင်းက30ရာခိုင်နှုန်း ုံးလောက်ရှိပြီးဆယ်နှစ်အဝန်းကျင်ကလေးတွေက20ရာခိုင်နှုန်းလောက်ရှိနေတယ်လို့ဆိုပါတယ်။လူလတ်ပိုင်းတွေကမြို့နယ်မနီးမဝေးတောထဲမှာစစ်ပေးရှောင်နေကြရပါတယ်
။မြစ်ကျနာပေါ်မှာရေလမ်းကြောင်းအီယဝရီမြစ်ဘေးမှာရှိတဲ့စင်ဘူမြို့ရဲစခန်းကိုပချင်လွတ်လိုက်ရေးတပ် KIA ကသိမ်းပိုက်လိုက်ပြီးမြို့ကိုပါထိန်းချုပ်ထားကြောင်း KIA ရုပ်တည်နဲ့ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကပြောပါတယ်စင်ဘူမြို့သိန်းစစ်စင်ရေးကိုစတင်ခဲ့တဲ့ပထမဆုံးရဲ့ February 10ရက်နေ့မှာပဲမြို့ကိုထိန်းချုပ်နိုင်ခဲ့တာလို့ဘူမှုကြီးနော်ဘူးကပြောပါတယ်အဲ့ဒီနေ့မှာပဲစစ်တပ်ကလေကြောင်းကနေတံပြန်တိုက်ခိုက်ခဲ့ပါတယ်မြို့အတွင်းပိုင်းကို KIA ပူးပေါင်းတပ်ဖွဲ့ကထိန်းချုပ်ထားပြီးစင်ဘူမြို့အပြင်မှာရှိနေတဲ့ခလာရ141တပ်ကိုဆက်လက်တိုက်ခိုက်နေတယ်လို့ဆိုပါတယ်
အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ February 10ရက်နေ့မှာစစ်ကောင်စီကအတည်ပြုလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေဟာစစ်ကောင်စီအတွက်အကျိုးစီးပွားထက်တိုင်းသားလက်နက်ကိုင်တွေအတွက်ပိုပြီးတော့အကျိုးဖြစ်ထွန်းစေနိုင်တယ်လို့သုံးသပ်မှုတွေရှိနေတဲ့အကြောင်းကိုတော့ရမင်းကနေစူးစီးတင်ဆက်ထားပါတယ
်စစ်ကောင်စီကအတည်ပြုလိုက်တဲ့စစ်မှုထမ်းဥပဒေဟာမွန်တလိုင်းရေးအတွက်အင်အားပိုများလာမှာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်တွေအတွက်လည်းအင်အားပိုတိုးလာမှာဖြစ်တယ်လို့ရေးမြင့်တဲ့မွန်လူငယ်တယောက်ကမွန်ဘာသာနဲ့အခုလိုပြောပါတယ
်သူတက်လို့ဟနော်ဟဒန်းကွန်ဒေါင်းရေးရင်လည်းကောတောက်လန်းစားဟောထဒန
်းသူတို့ဒီလိုဥပဒေပြတင်လိုက်တာဟာတိုင်းသားတက်တွေအတွက်စစ်သားအင်အားပိုပြီးတော့များလာဖို့ရှိတာပေါ့မွန်လူကြတော့မွန်တက်ထက်ကိုဝင်တယ်လို့ပြည်တွေကလည်းပြည်တက်ထဲပဲဝင်သွားကြမှာပေါ့နော်အသက်18ကနေ35ကြာစစ်ထဲဝင်ရမှာဆိုတော့ကိုမျိုးသားစစ်တက်ထဲပဲဝင်ကြမှာပေါ့ဒီလိုတင်းချက်လေးတိုင်းသားတွေကသူတို့တော်လန်ရင်တက်ဖွဲ့တဲ့ပုံပုံပြီးတော့ရောက်သွားကြမှာဖြစ်တယ်
။နိုင်ငံသားတိုင်းစစ်မှုထမ်းရမယ့်အဲ့ဒီဥပဒေမှာအမျိုးသားတွေကိုအသက်18ကနေအသက်35နှစ်မပြည့်ခင်ထိတတ်မှတ်ထားပြီးအမျိုးသမီးတွေကအသက်18ကနေအသက်28နှစ်ထိဖြစ်ပါတယ်။အသက်ပညာနဲ့တက်မွေးဝမ်းကြောင်းပြုတဲ့ကျွမ်းကျင်သူတွေဆိုရင်တော့အမျိုးသားကအသက်18နှစ်ကနေ45နှစ်အထိတတ်မှတ်ထားပြီးအမျိုးသမီးကအသက်18နှစ်ကနေ35နှစ်အထိတတ်မှတ်ထားပါတယ်။လူငယ်တွေအနေနဲ့ဘယ်သူဘက်မှစစ်မှုထမ်းမှလဲဆိုတာဆုံးဖြတ်ရတော့မယ်လို့ဩစတြေးလျနိုင်ငံမှာစစ်ရေးနိုင်ငံရေးမဟာဗျူဟာလေ့လာသင်ယူခဲ့တဲ့ဒေါက်တာတီတီမွန်ချန်းကအခုလိုသုံးသပ်ပါတယ
်။မလူငယ်တွေအပါအဝင်တိုင်းရင်းသားလူငယ်များအနေနဲ့နိုင်ငံရက်ချစီထွက်ခွာတိမ်းချောင်မှုတွေများလာမယ်မထွက်နိုင်တဲ့လူငယ်တွေအတွက်ဆက်ကဆက်လက်အောက်မှာစစ်မှုထမ်းမှလာမိမိတို့တိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတပ်ဖွဲ့တွေမှာစစ်မှုထမ်းမှလာဆိုတာယတိပြတ်ရွေးချယ်ဆုံးဖြတ်ရလိမ့်မယ်နိုင်ငံသားအချင်းချင်းတိုက်ခိုက်တပ်ဖြတ်ကြရမယ်စစ်မှုထမ်းဥပဒေကဆက်ကဆက်အတွက်အကျိုးထက်အဆိုးဖြစ်လာလိမ့်မယ်ဆက်ကဆက်ရဲ့စီရေးအကျက်တဲ့တသက်သည့်စုဆောင်ရေးအကျက်သေးကိုလည်းထုတ်ဖို့ဝန်ခံလိုက်လို့မျိုးဖြစ်လာတယ်
။နိုင်ငံပေါင်း86နိုင်ငံမှာစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းထားပြီးအာရှနိုင်ငံမှာတော့တရုတ်အင်ဒိုနီးရှားလာအိုစင်ကာပူတောင်ကိုရီးယားထိုင်ဝမ်နဲ့ထိုင်းနိုင်ငံတွေမှာကြည်တုံးနေကြပါတယ်။မြန်မာနိုင်ငံအနေနဲ့ပြည်တွင်းမှာတိုက်ပွဲတွေဖြစ်နေချိန်မှာဒီစစ်မှုထမ်းဥပဒေကိုမကြည်တုံးသင့်သေးဘူးလို့တိုင်းရင်းသားလူမျိုးများရေးရာစင်တာဤနဲ့မှုဆောင်တရိုက်တာဒေါက်တာပညာမွန်ကပြောပါတယ်
ဒီလိုဥပဒေမျိုးကဥမထိုင်းနိုင်ငံလိုတခြားနိုင်ငံပေါ့နော်ဒီနိုင်ငံမှာငြိမ်းချမ်းတဲ့အချိန်သူတို့ဒီ counter for ပေါ့နော်ခုကကျွန်တော်တို့နိုင်ငံကတော့စစ်ဖြစ်နေတဲ့အချိန်ကိုအချင်းချင်းတိုက်နေကြတဲ့အချိန်ဆိုတော့ဒီဥပဒေကို counter for ချင်းအဖြစ်ကကျွန်တော်တို့တိုင်းသားချင်းချင်းကြမှာရောပြီးတော့ကို SAC နဲ့တော်လည်းဖွဲ့တကြမှာတော့ကိုတင်မာမှုရှိလာနိုင်တယ်
။ဖက်ဒရယ်နိုင်ငံရပြီးမှသာဒီဥပဒေကိုအကောင့်ထည့်ဖို့တည်တယ်လို့လည်းဆိုပါရယ်။အဲ့ဒီပြည်သူ့စစ်မှုထမ်းဥပဒေကရေနိုင်ငံတော်အေးချမ်းသာယာရေးနဲ့ဖို့ဖြိုရေးကောင်စီလက်ထက်2020ခုနှစ်နိုဝင်ဘာလ4ရက်နေ့မှာဥပဒေဖြစ်ထောက်ပြန်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းပို့ကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့ဘက်မှာတော့ပို့ပြည်သူ့စစ် PNA စစ်ကောင်စီပူးပေါင်းတပ်နဲ့ပို့အမျိုးသားလူမျိုးရေးတပ်မတော် PNLA တို့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါရယ်အဲ့ဒီဘက်ကအခြေအနေတွေကိုတော့ကျွန်မအမီကနေတင်ဆက်ပေးပါမယ်စီဆိုင်မြို့မြောက်ဘက်တနေရာကိုစစ်တောင်းထိုးလာတဲ့ပို့ပြည်သူ့စစ်ပူးပေါင်းတပ်ဖွဲ့ကို PNLA ကစီးကျူတိုက်ခိုက်ရမှာ၈ရောက်ထပ်မနေတိစုံခဲ့ပါရယ် PNLA စစ်ဘက်ဆိုင်ရာပြောရေးဆိုခွင့်ရှိသူတယောက်ကမြေပြင်အခြေအနေနဲ့ပတ်သက်ပြီးတော့အခုလိုမျိုးပြောပါရယ
်ပို့မြို့သားလူမျိုးရေးတပ်မတော် PNLA လုံခြုံရေးတပ်ဖွဲ့တွေကအိုဒီကလုံခြုံရေးအတွက်ကျင်းလဲတဲ့အချိန်မှာအဲ့ဒီစစ်ကောင်စီနဲ့အပေါင်းအပါတွေကစီဆိုင်မြောက်ပိုင်းတနေရာမှာဒီဒရုန်းတွေလက်နက်ကြီးတွေစနိုက်ပါတွေနဲ့ ဟိုပိခတ်တယ်ဗောနော်စတင်ပိခတ်တယ်ချုံမြောင်းပိခတ်တယ်ဗောအဲ့ဒါနဲ့ကျွန်တော်တို့ကဒီဟာကိုပြန်လဲခုခံရတယ်ခုခံစစ်လုပ်ရတယ
်ပိုးပြည်သူစစ် PNA စစ်ကောင်စီပူးပေါင်းတက်နဲ့ပိုးအမျိုးသားလူမျိုးရေးတက်မတော် PNL တို့ဖေဖော်ဝါရီလ12ရက်နေ့မနက်ပိုင်းမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ထိတွေ့တိုက်ပွဲထဲမှာတော့ PNA နဲ့စစ်ကောင်စီရဲ့ပူးပေါင်းတက်ဘက်က၈ရောက်ထက်မနည်းတိုက်ဆုံခဲ့ပြီးတိုက်ပွဲအပြီးမှာတော့တနက်နှစ်လက်ကားတစ်စီးနဲ့ကြီးစံတစ်ချို့ကို PNL ဘက်ကသိမ်းဆည်းရမိခဲ့ပါတယ်စစ်ကောင်စီနဲ့ PNL တပ်သားတွေထွက်ပြေးလွတ်မြောက်သွားတာလည်းရှိတယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားနေခြင်းအတွင်းစစ်ကောင်စီနဲ့ PNA ဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ရွာတွေကပြည်သူတချို့ထွက်ပြေးနေရပြီးနေအိမ်တချို့လည်းထိမှန်ပျက်စီးခဲ့ပါတယ် PNL စစ်ဘက်ဆိုင်ရာပြောရေးဆိုခွင့်ရှိသူကတော့အခုလိုမျိုးပိုးလူမျိုးအချင်းချင်းပြန်ပြီးတော့မတိုက်ချင်ဘူးလို့ပြောပါတယ
်ကျွန်တော်တို့ကတော့ပိုးမျိုးသားအချင်းချင်းပြန်လဲတိုက်ခိုက်ဖို့မူဝါဒလည်းမရှိတယ်လို့တိုက်လည်းမတိုက်ဘူးပေါ့နော်ဒါပေမဲ့ကိုခုခံကာကွယ်ပိုင်ခွင့်တော့အပြည့်ရှိတယ်ပေါ့လေပြောရှင်းတာကဒီနိပောင်းများစွာကိုအနိုင်ကျင်းနေတဲ့စစ်အာဏာရှင်စနစ်အတွက်အသက်ပေးပြီးတော့ဟိုတိုက်ခိုက်နေတဲ့ဒီသူစစ်ရဲဘော်တွေကိုပြောချင်တာကကိုယ့်ရဲ့လူရဲ့ကိုတည်တည်ချာပြန်စင်စားပြီးတော့လေးလေးနဲ့စင်စားပြီးတော့ဒီအဲ့ဒီကိုလူထုကိုလူမျိုးကိုပြန်တိုက်ခိုက်နေရတဲ့ဘဝကလေးယုံထွက်ပြီးတော့မှဒီအမျိုးသားလူမျိုးရေးလမ်းကြောင်းပေါ်ကိုအမြန်ဆုံးကူပြောင်းလာဖို့ကိုလည်းဖိတ်ခေါ်ပါတယ်
စီဆိုင်တိုက်ပွဲစတင်တဲ့ဇန်နဝါရီလ23ရက်နေ့ကနေဒီကနေ့အချိန်ထိစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စီဆိုင်မြို့ထဲမှာတော့ဘာသာရေးအဆောက်အအုံ9လုံးလူနေအိမ်အလုံးရေ50ကျော်မီးလောင်ပြာကျပျက်စီးခဲ့ရပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ
။ဖဲခုံအင်းအရှိဖက်ကန်းကရွာတွေထဲလက်နက်ကြီးကျခဲ့လို့အမျိုးသမီး3ယောက်ထိမှန်တေဆုံးခဲ့တဲ့အပြင်ထိခိုက်ဒဏ်ရာရရှိသူတွေများတယ်လို့ဒေသခံတွေကပြောပါတယ်။မွန်ပြည်သက်ပါတီမှတဘောထားမတိုက်ဆိုင်တဲ့လက်နက်ကိုင်ရန်စုတချို့ကပါတီထဲကနေခွဲထွက်ပြီးဆက်အနာရှင်တက်ဖြတ်ချေမုံရေးအဖွဲ့ဖွဲ့ကတီးတန့်ရက်တီတော့မှာဖြစ်ပါတယ
်။တော်ရရှင်ရဲ့အခုနားဆင်နေကြတာကတော့နေဆက်တီတာတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ရအောင်ပါရှင်ကျွန်မအာမီပ
ါ။စစ်မှုထမ်းဥပဒေကြောင့်တိုင်းသာတက်တွေပူအင်အားတိုးလာနေတာအပါအဝင်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့VO ရဲ့ချက်သားရညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မခင်ဖြူထွေပြောပြပေးပါအောင်ခင်ဗျာ
ဂါဇာတောင်ပိုင်းကအဓိကစစ်ရုံတစ်ခုကိုကြာတာပင်းနေတုန်းကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်ဘက်ကပြောပါရယ်အစ္စရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်လူတဦးသေဆုံးပြီးအတော်များများဒဏ်ရာရတယ်လို့ဂါဇာကျမ်းမာရေးတာဝန်ရှိသူတွေကလည်းပြောပါရယ်ကန်ယူနစ်မျိုးကနာဆာစစ်ရုံကိုကြာတာရင်းနေမှာစပြီးတော့စစ်စီလုံနေတာဖြစ်ပြီးဒီစစ်ရုံထဲမှာဟာမက်စ်အဖွဲ့ကတစားကန်တချို့ဖမ်းဆီးထားတယ်ဆိုရဲခိုင်လုံတဲ့ထောက်လိုက်ရေးသတင်းတွေရထားတဲ့အကြောင်းအစ္စရေးစစ်တပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိတ်ဆုံးသွားတဲ့တစားကန်တချို့ရဲ့အလောင်းတွေတောင်ဒီစစ်ရုံနိုင်ထဲမှာရှိကောင်းရှိနိုင်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ရှင်။2021ဖေဖော်ဝါရီစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်ခဲ့တဲ့လက်နက်ကိုင်ပြည်ပခါတွေကြားမှာမြန်မာစစ်တပ်အင်အားတောင်းနဲ့ချီဆုံးရှုံးနိုင်တဲ့အကြောင်းလေလာဆက်စစ်သူတွေကပြောဆိုနေကြပြီးတော့ဒီဆုံးရှုံးမှုတွေကြောင့်အရက်သားလူငယ်တွေစစ်မှုထမ်းခိုင်းတဲ့အမိတ်အတင်းအကျပ်အသက်သွင်းလာတယ်လို့လေလာသူတွေကရှုမြင်ကြပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်ခဲ့တဲ့လက်နက်ကိုင်ပြည်ပခါတွေကြားမှာဒီမြန်မာစစ်တပ်ကဘက်ကတိုက်ပွဲမှာကြဆုံးတဲ့သူထိခိုက်ဒဏ်ရာရသူတက်ကနေထွက်ပြေးသူတွေနဲ့လက်နက်ချသူစုစုပေါင်း 21,000 လောက်ရှိမယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ငြိမ်းချမ်းရေးသုတေသနအဖွဲ့ USIP ရဲ့ပြီးခဲ့တဲ့နှစ်ကခန့်မှန်းချက်ကို Fox သတင်းဌာနကကိုးကားရေးသားပါတယ်။ဒီခန့်မှန်းချက်ဟာမကြသေးခင်ဖြစ်ပေါ်တဲ့ရှမ်းမြောက်ဒေသနဲ့ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေမှာဆုံးရှုံးမှုတွေမပါဝင်သေးတဲ့အတွက်အရေးအတွက်တော်တော်များများထပ်တိုးလာနိုင်တယ်လို့လည်းလေ့လာသူတွေကထောက်ပြနေကြပါတယ်ရှင်။နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့မြန်မာတပ်ဖွဲ့ဝင်300ကျော်ကိုပြန်ပို့လိုက်ပြီလို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါရယ်။ရခိုင်ပြည်နယ်အတွင်းမှာတက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာကြတဲ့မြန်မာစစ်သား330ကိုဒီကနေ့ဖေဖော်ဝါရီလ15ရက်နေ့မနက်ပိုင်းမှာပဲပြန်ပို့လိုက်တာဖြစ်တယ်လို့ပြောပါရယ်။သူတို့ကိုဘင်္ဂလားဒေ့ရှ်နဲ့ဈာဆောင်တဲ့အကြီးအကဲဗိုလ်ချုပ်ကြီးမိုဟာမက်စီဒီကီကဒီဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်ကျော်မိုးလက်ကိုဒီကနေ့မနက်ကပဲလွှဲပြောင်းပေးခဲ့တာလို့ပြောပါရယ်ရှင်
။ကျေးဇူးပါမကင်ပြူထွေးရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO American တန်ရဲ့ချက်သားရညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်မှာပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Killer Williams နဲ့ Robert Bustle ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။က ကောင်းကောင်းနဲ့အိတ်ဆက်အနာယူနေနေညဖြစ်ကြပါစေခင်ဗျာ This program.